Welcome to the Voice of America in Burmese.
Mingla njaja makna. Tarasien pangbe ane kine nitini pina njabazil sudami ta puta bare. Natang nsete kune zola nseye tenengu ni njabe. Fiu ime mama isi sinigo nya kuna igane sena iti. Washington DC murogane satin tolun pini wabi. COVID-19
ရဲ့အခြေအနေကြောင့်ဗီအိုအေစီစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေတာပါဒီကနေ့ညမှာတော်ရရှင်တို့နားဆင်ကြရမယ့်အစီအစဉ်တွေထဲမှာတော့စကိုင်းတိုင်းကလေးမျိုးမှာမနေ့ကလူငယ်၃ဦးဖမ်းဆီးခံခဲ့ရတဲ့အထက်အသက်မပြည့်သေးသူတွေလည်းပါဝင်ပါတယ်ဟိုကလေးမျိုးမှာညာ၃ယောက်ဖမ်းခံရတယ်တယောက်ကတော့ဟိုမြန်မာပြည်ပိုင်းမှာပြည်ပြန်တော့ပါတယ်စစ်ကောင်စီရဲ့အကြမ်းဖက်ဖမ်းဆီး How she did it so that company go to town to Manan E. Mone, Mimian Tare, Nama Ye Swinigan, Usitu Omia, Drenton Tache, Nama Bima Beza Miane, Drenega Duda, Sisinego, Tolan Bebu Shivare, Aku, Drenego, Genozomaline to Mamia Zen Onoga, Tin Sepi Bamakamia. Yamanangama Sitaka, another like Dangala, Niva Shila, Pipe, Sikon Sibeka, a jumper, Pikamudine, Pansi Tente Muri, Sashinibare, the Pamale, Sianashi Senego, Sanjine, Sanabia Wari, Ponzam Yuzone, Mune Atom Yamyama, Dignity, Selepilo Nijazeva, Menezola Sakoya Niga, Zagantan de Taji Kalimuma, Sikon Sitatiga, a jumper, Pika, Pansi Gare Adre, a Tessangane, Yue Lunga, the U Opawe, a Nezon Leu de Songerello, Didaganiga, Piovare. The Pema Sikon Sibeka Adilo Jump Picamud Shinibe Mele, Digni Maro, Kalim Yogan, and Nezon de Alao, Lama Botrebi, Sianashin, Sanji, Sanabiaga Javare, Kubikusemu Shemin Piponi de Jamabe, Kalim Yogani, Kulu Chite, Sanabiani Jaraba, Menezon Lasakoya Ninjamabe, Yangomio, Bahamione, Edwin, Sikon Siga, Picamuja, Satoni, Eju, Lunget Ute Songa Badire, Sinemabe, Sianashin, Sanji, Sanabia Wedigaro, the Chu Murima, Bonza, Mimune Sashini Zeba. Tigne Zola Nasenima, Yangudan de Daji, Shibi Dam Yunega, Atamade, Lamale, Wundambons of the Beha, Sianashin Sanji, Chite, Sanabia Gajavare.
Kuja in his own
A lot of Mandalay Mune, Omni Dazanga, Pinayi, the Bele, Tigne, Lama Botre, Chite, Sanabia Gajavare. Sagaitang et Twinga, Moya, Depeye, Yemabin, Salinji, Putalin, Sara, Mune, Didima, Sianashin, Sanchi, Sanga, the Bay, Yabansu, the Bay, Satapin, Matuni, Ponza, Didine, Sanabia Javare, Sanabia Wede, Yesasuzulu, Bilone, Tenina, he dying long low mule, Kachimpine, Panka, Muro, Abin, Kachimpine, Nama, Muro, Male, Digne, Sianashin, Sanchi, Chide, Sanabia Wede, Bilo Kajavare. The Manningama Sitaka and a thing like the name of a Pansi Tintin Cantare, Australia Nanganda, Shantane, and Mugo, Puin Limian da Mushizuane, the Amya Dazo, Sisi Janabo. The Manningango Downsu Tajang, Australia Nangajai Wunji, Mary Spain up Yavale, a Mutu Jana Sisi Muha, Miata Mushibi, Puin Limian da Mushile Melu Mulinjang, a Kudrimba Dream, the Manningam Yodo, Nebiroma, Shantane, and Mugo, Jana Sisi Wushini Reche. Wunji Mary Spinga, Australia ye AVC Drentanago Biolita Pipare, Nanganoe Banda Nguiji Sanya, Liwacha De, Tutama, Dwishia Jang, Yamasekansa Nega Susu Biosu Tabeme, Pamoka Shantanego, Kailune, Jampiaja Mashiva, Pansi Taralu, Yamanangama Seana Madenge, Ne Nenge Grega, Shantaneha, Don Sansujine, Anneli Su Adwe, Siwai Ejambe, Tawan Tansa Negera Pipare. Nagano Liwacha Baujare Ubrine, Shantanego, Don Sansujine, Dutia Sotara, Pipare, Kamia. India Suyaha, Yamasita Neo, Ataka in Azurineba, Dewim Hode Nilangaba, Twitsun Sagabio Nirelu, Japananga Saya, India Damaji, Sanjeev Varmaga, Pyojala Bare, Yamasita Nine, Nagaye Jindari, Along Lubibi, Leshi Piponi, Chinidi, Pile, Dwe, Juban Sawyapu, Taitun Piosuga Jangle, Tamajiga, Pyobare. Japan and Ganga, မြန်မာနိုင်ငံရဲ့လက်ရှိပြည်ပကပြည်လေရေးအများစုကစိတ်ဝင်စားတဲ့ပါဝင်လာနိုင်မဲ့တခြားနီလန်းရှိနိုင်မလားဆိုတာကိုအိန္ဒိယအစိုးရကရှာဖွေနေတဲ့တချိန်ထဲမှာပဲနိုင်ငံတွင်းမှာတရားဥပဒေစိုးမိုးရေးဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်အသက်သွင်းရေးနဲ့အပြုသဘောဆောင်တဲ့တိုးတက်မှုတွေဖြစ်ပေါ်လာရေးလို့အတွက်နိုင်ငံတကာအတိုင်းဝိုင်းနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုမြန်မာဘက် ကဘာဒုက္ခသည်များနေအဖြစ်ပါတယ်ကဘာတဝန်းကဒုက္ခသည်တွေကိုချီးကျူးဂုဏ်ပြုတဲ့အနေနဲ့နှစ်စဉ်ဇွန်လ၂၀ရက်နေ့ကိုကဘာဒုက္ခသည်များနေအဖြစ်ကုလသမဂ္ဂကတတ်မှတ်ထားတာပါဒုက္ခသည်တွေရဲ့ဘဝကိုစာနာနားလည်ပြီးမျှဝေခံစားနိုင်ဖို့နဲ့သူတို့ရဲ့ဘဝတွေပြန်လဲတည်ဆောက်နိုင်ရေးအတွက်ကြံ့ကြံ့ခံ ရည်တည်နိုင်စွမ်းကိုအတိမပြုတဲ့အနေနဲ့ကမ္ဘာဒုက္ခသည်များနေအဖြစ်သတ်မှတ်ထားတာလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့ကြီးဖြစ်တဲ့ UNHCR ကပြောပါတယ်အကြံဖက်မှုတွေညှဉ်းပန်းနှိပ်စက်မှုတွေစစ်ပွဲတွေကနေထွက်ပြေးလာကြရတဲ့တန်ပေါင်းများစွာသောဒုက္ခသည်တွေရဲ့တတ်သည့်ဆွမ်းအားနဲ့လူသားဆန်မှုတွေကိုအတိမပြုထားတဲ့ဒုက္ခသည်များနေအတွက်ကမ္ဘာတဝန်းကပြည်သူတွေနဲ့အတူအကျွန်ုပ ဒီကနေ့လမ်းမပေါ်ထွက်ချက်တွေကိုတင်ပြထားပေမဲ့လက်ရှိအချိန်မှာဒုက္ခတွေအရေးအတွက်ဟာမကြုံဘူးတဲ့အတိုင်းအတာနဲ့အများဆုံးကိုရောက်နေတယ်လို့ UNHCR ရဲ့အစီအစဉ်ခန်းစာမှာဖော်ပြထားပါတယ်။နှစ်ထောင်နှစ်ဆယ်ခုနှစ်အတွင်းစစ်ပွဲတွေအကြမ်းဖက်မှုတွေညှဉ်းပန်းနှိပ်စက်မှုတွေနဲ့လူခွင့်ရေးချိုးဖောက်ခံရမှုတွေကြောင့်ထွက်ပြေးလာကြတဲ့ဒုက္ခတွေအရေးအတွက်ဟာ82%လေးသန်းရှိတယ်လို့ UNHCR ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။
ဗီယိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9:00ကနေ10:00အထိ52မီတာ31kHz 92.9MHz 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 ရှင်ကျမများသတင်းအောင်မှာသတင်းတွေကိုဆက်လက်ကြီးညာပေးပါမယ်ရှင်။ Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်သုတေသနစင်တာရဲ့ဒီကနေ့မနက်ပိုင်းအထိစီးရင်တွေအရတကမ္ဘာလုံးအတိုင်းအတာနဲ့ COVID-19 ကူးစက်သူ188သန်းကျော်နဲ့သေဆုံးသူ4သန်းရှိပြီဖြစ်ပါတယ်။ဒီကမ္ဘာလုံးမှာကာကွယ်ဆေးထိုးပြီးတဲ့သူအရေအတွက်က2ဘီလီယံကျော်ရှိပါတယ်။အစောပိုင်းနှုန်းကတော့အမေရိကန်ကထိုင်ဝမ်ကိုကာကွယ်ဆေး9သိန်းခွဲပို့ပေးမယ်လို့ကြေညာပေးထားတာကိုအခုကာကွယ်ဆေး 23.5 သန်းထိတိုးပြီးတော့ပို့ပေးမယ်လို့ပြောပါတယ်။အမေရိကန်အနေနဲ့ကမ္ဘာတဝန်း COVID-19 ကာကွယ်ဆေးသန်း80အထိပေးပို့လှူဒန်းဖို့စီစဉ်နေတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပမယ့်အိုလံပစ်အားကစားပွဲစဉ်တွေမတိုင်ခင်မှာရောက်လာတဲ့ယူဂန်ဒါနိုင်ငံသားအားကစားသမား9ဦးတွေကတဦးမှာကိုဗစ်ကူးစက်နေရကိုတွေ့ရကြောင်းသူကိုတိကျခွဲစောင့်ကြည့်ထားတယ်လို့ AP သတင်းကဖော်ပြပါတယ်။ကိုဗစ်ကူးစက်သူတန်း30နီးပါးရှိတဲ့အိန္ဒိယမှာပြီးခဲ့တဲ့24နာရီအတွင်းကူးစက်သူ 5,800 ကျော်ရှိပါတယ်။အမေရိကန်ကကူးစက်သူ 33.5 သန်းနဲ့တကမ္ဘာလုံးမှာကူးစက်မှုအများဆုံးဖြစ်ပါတယ်။ဘရာဇီးနိုင်ငံကအမေရိကန်ပြီးရင်ကိုဗစ် -19 ကြောင့်သေဆုံးမှုအများဆုံးဖြစ်ပြီးအခုထိသေဆုံးသူ9သိန်းကျော်ရှိတယ်လို့ဘရာဇီးကျန်းမာရေးဌာနကစနေနေ့ကပြောပါတယ်ရှင်။အီရန်နဲ့နျူကလ িয়ার သဘောတူညီချက်ပြန်ရဖို့စိတ်ဆက်ညှိနှိုင်းနေတဲ့အဖွဲ့အစည်းတွေတနင်္ဂနွေနေ့ဩစတြီးယားနိုင်ငံဗီယက်နာမ်မြို့မှာတရားဝင်အစည်းအဝေးကျင်းပမယ်အကြောင်း EU ဥရောပသမဂ္ဂကမနေ့စနေနေ့တုန်းကပြောဆိုပါရယ်အမေရိကန်ပြည်ထောင်စုနဲ့အီရန်ရှေ့တိုးဆောင်ရွက်ဖို့လှုပ်ဆောင်ရမယ့်အဆင့်တွေအတွက်အီရန်နဲ့အင်အားကြီး6နိုင်ငံဧပြီလကလေးကဗီယက်နာမ်မှာစီစဉ်ညှိနှိုင်းနေခဲ့တာပါနိုင်ငံတကာအရေးယူပိတ်ဆို့မှုတွေအများပြားလျှော့ချပေးရင်နျူကလ িয়ার အစီအစဉ်ကိုလျှော့ချပေးမယ်ဆိုတဲ့သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုက2018ခုနှစ်မှာနှုတ်ထွက်ခဲ့ပါတယ်။ဒီလိုချင်းဆွေးနွေးပွဲတွေပြန်ပြီးတော့ဆကျင်ပြီးတဲ့နောက်တပတ်ကျော်အကြာဆွေးနွေးမှုတွေရှေ့ဆိုင်မဲ့ပုံရှိတယ်ဆိုတဲ့ရည်ညွှန်းပြောဆိုချက်တွေထွက်ပေါ်နေချိန်မှာပဲတနင်္ဂနွေနေ့မှာတရားဝင်အစည်းအဝေးတွေကျင်းပကြတာပါ။နျူကလ িয়ার သဘောတူညီချက်ရဖို့အီရန်၊ရုရှား၊တရုတ်၊ပြင်သစ်၊ဗြိတိန်၊ဂျာမနီနဲ့ဥရောပသမဂ္ဂတို့ဗီယက်နာကဇင်ခန်ဟိုတယ်မြေရောက်ခန်းမှာတွေ့ဆုံဆွေးနွေးနေပါတယ်။အီရန်ဘက်ကမျက်နှာချင်းဆိုင်တွေ့ဆုံဖို့ညှင်းပယ်ထားတဲ့အတွက်အမေရိကန်ကိုယ်စားလှယ်တွေကဟိုတယ်နဲ့လမ်းတစ်ဖက်ကနေရာမှာရှိနေပြီးဥရောပသမဂ္ဂကနှစ်ဖက်အကြားအပြန်အလှန်ဆက်သွယ်ကြိုးဆောင်ပေးနေတာဖြစ်ပါရဲ့ရှင်။ နှစ်နိုင်ငံကြားဆက်ဆံရေးတင်းမာနေရာကိုလျှော့ချဖို့အမေရိကန်နဲ့ရုရှားသမ္မတနှစ်ဦးဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာတွေ့ဆုံခဲ့ပြီးတဲ့နောက်အမေရိကန်နိုင်ငံဆိုင်ရာရုရှားသံအမတ်ဝါရှင်တန်မြို့ကိုပြန်လာပြီးဖြစ်ပါတယ်မတ်လအတွင်းကရုရှားကိုပြန်ပြီးတော့ခေါ်ယူခြင်းခံခဲ့ရတဲ့ရုရှားတပ်အမတ်အနာတိုလီအန်တိုနော့ဖ်ကမော်စကိုလေဆိပ်ကနေမနေ့9နာရီနဲ့မိနစ်20မှာနယူးယောက်မြို့ကိုထွက်လာတာဖြစ်ပြီးတော့အဲဒီကတဆင့်ဝါရှင်တန်ဒီစီကိုဆက်ပြီးတော့တွားရောက်မှာဖြစ်ပါတယ်။သူ့အနေနဲ့နှစ်နိုင်ငံကြားတန်းတူပြီးတော့လက်တွေ့ကျတဲ့ဆက်ဆံရေးကိုတည်ဆောက်နိုင်ဖို့မျှော်လင့်နေလို့ရုရှားတပ်အမတ်ကရုရှားသတင်းဌာန RIA Novosti ကိုပြောပါတယ်။အမေရိကန်နဲ့ရုရှားဆက်ဆံရေးကအမေရိကန်သမ္မတဂျိုးဘိုင်ဒန်တာဝန်ဆယူစဉ်ကစပြီးတော့ကျင်းပခဲ့တာပါရုရှားတို့အမေရိကန်ရွေးကောက်ပွဲမှာဆွတ်ဖက်မှုတွေရှိတယ်လို့ဆွဆွဲခံထားရတယ်လို့အမေရိကန်အပေါ်မှာဆိုက်ဘာတိုက်ခိုက်မှုတွေကျူးလွန်တယ်လို့လည်းဆွဆွဲထားပါတယ်သမ္မတဘိုင်ဒန်ကရုရှားသမ္မတပူတင်ကိုလူသက်သမားလို့ခေါ်ဆိုခဲ့ပြီးတဲ့နောက်ရုရှားတို့ကမနှစ်သက်မှုကိုပြတဲ့အနေနဲ့ရုရှားတပ်အမတ်အန်တိုနော့ဖ်ကိုမတ်လအတွင်းကမော်စကိုမြို့ကိုပြန်ပြီးတော့ခေါ်ယူခဲ့ပါတယ်American the Amat John Sullivan ကိုလည်း Washington ကိုပြန်သွားဖို့ Russia တို့ကတောင်းဆိုခဲ့တာပါနှစ်နိုင်ငံကြားမှာတန်တမန်တွေကိုအပြန်အလှန်နှင်ထုတ်ခဲ့တယ်လို့ American the Amat Sullivan ဟာလည်း AP လာဒုံးက Moscow ကနေထွက်ခွာခဲ့တာဖြစ်ပါတယ်ရှင်ထိုင်ဝမ်အပေါ်တရုတ်နိုင်ငံရဲ့အချုပ်အခြာအာဏာတည်ရှိတာကိုလက်ခံအသိအမှတ်ပြုဖို့အတင်းအဓမ္မလက်မှတ်ထိုးခိုင်းတာကြောင့်ဟောင်ကောင်မှာရှိတဲ့ထိုင်ဝမ်ကုန်သွယ်ရုံးကဝန်ထမ်း9ဦးဟောင်ကောင်ကနေပြန်ပြီးတော့ထွက်ခွာလာတယ်လို့ထိုင်ဝမ်ကပြောပါတယ်တရုတ်ကထိုင်ဝမ်အပေါ်တန်တမန်ရင်းနဲ့စီးပွားရေးအရာဖိအားပေးမှုတွေတိုးမြှင့်ပြီးတော့ပြည်လူလာနေချိန်နဲ့ဟောင်ကောင်နဲ့မကာအိုတို့ကထိုင်ဝမ်မှာကုန်သွယ်ရုံးတွေကိုပိတ်လိုက်ပြီးတော့မကြခင်မှာပဲအခုကိစ္စဖြစ်ပွားခဲ့တာပါတရုတ်ပြည်ကပီးတဲ့မူဝါဒကိုလက်ခံအတိအမှတ်ပြုပြီးတော့ဝန်ခံလက်မှတ်ရေးထိုးဖို့ဟောင်ကောင်အစိုးရကထိုင်ဝမ်ကုန်သွယ်ရေးယူကဝန်ထမ်းတွေကိုတောင်းဆိုခဲ့တယ်လို့ထိုင်ဝမ်ရဲ့တရုတ်ပြည်မှာရေးရာကောင်စီ MAC ကပြောပါတယ်ဟောင်ကောင်မှာရှိတဲ့ထိုင်ဝမ်ကုန်သွယ်ရေးယူပုံမှန်လက်ပတ်နိုင်ရေးနဲ့ဝန်ထမ်းအလှည့်ကျစေလွှတ်မှုတွေကိုနှောက်ယှက်တားဆီးဖို့တရုတ်နိုင်ငံနဲ့ဟောင်ကောင်အစိုးရကတရုတ်ပြည်တပီးတဲ့မူဝါဒကိုအသုံးချနေကြောင်းထိုင်ဝမ်တရုတ်ပြည်မှာရေးရာကောင်စီ MAC ကတနင်္ဂနွေနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ထိုင်ဝမ်ကတရုတ်နိုင်ငံနဲ့ဟောင်ကောင်တို့ရဲ့အရေးပါတဲ့ကုန်သွယ်ဘက်ဖြစ်ပေမဲ့မကြခင်နှစ်တွေတည်းအစိုးရရင်းကြားမှာဆက်ဆံရေးပို့ပြီးတော့တင်းမာနေကြတာဖြစ်ပါတယ်ရှင်သောရာရှင်များရှင်တနင်္ဂနွေနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကြီးများလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
စကိုင်းတိုင်းကလေးမျိုးမှာတော့စစ်ကောင်စီတပ်တွေဘက်ကမင်းညားကလူ3ယောက်ကိုဖမ်းဆီးသွားခဲ့ပြီးအဲ့ဒီဖမ်းဆီးသွားသူတွေထဲမှာအသက်မပြည့်သေးတဲ့လူငယ်တဦးလည်းပါဝင်တယ်လို့ကလေးမျိုးကနေကပြောပါရယ်အခုလိုအသက်မပြည့်သေးတဲ့လူငယ်တွေဖမ်းခံနိုင်ရတဲ့အတွက်မိသားစုဝင်တွေဘက်ကလည်းစိုးရိမ်မှုတွေရှိနေပါတယ်ဒီကြောင့်အသေးစိတ်ကိုတော့ကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်စကိုင်းတိုင်းကလေးမျိုးမှာတော့လူငယ်တဦးပါဝင်လူ3ဦးကိုစစ်ကောင်စီတပ်တွေကမင်းညားသကောင်ကျော်ချိန်ကဝင်ရောက်ဖမ်းဆီးတာတွေလုပ်ခဲ့ပါတယ်ညတနားကနားလောက်ကစက္ကန့်50နဲ့ရောက်လာပြီးဖမ်းဆီးသွားခဲ့တာဖြစ်ပြီးတော့ဒီထဲမှာအသက်12နှစ်နဲ့15နှစ်အရွယ်အသက်မပြည့်သေးတဲ့လူငယ်တွေလည်းပါဝင်တယ်လို့ကလေးမျိုးကန်တူကပြောပါတယ်
။ဟိုကလေးမျိုးမှာညကလူ3ယောက်ဖမ်းခံရတယ်။အဲတယောက်ကတော့ဟိုညီမစီးပွားရေးဘဏ်မှာစီပြန်တော့ထားတဲ့ဝန်ထမ်းလေသူနာမည်ကတော့အောင်မြင်မှုနေရက်ကတော့ကလေးမျိုးချက်ကြီးအောင်စီရက်ခွဲပေါ့ညနှစ်နာရီလောက်ကြီးဝန်ထမ်းထားတယ်။ဟိုနောက်ပြီးတော့နောက်တယောက်ကျတော့ဒီနေနဲ့ကိုအနာမတွေ့တော့သူကလေတာဖြားနာပြီးအိရတဲ့လဲနေတယ်ကလေးအသက်က12နှစ်ပဲရှိသေးတယ်အဲချမ်းမြောင်စီရပဲအီယာဝရီလက်ဖိတ်ဆိုင်ကအဲကလေးကြလည်းဟိုဖိုင်းနေတဲ့လူမတွေ့တော့ရှိတဲ့လူကိုခေါ်သွားပုံစံမျိုးနောက်ပြီးတော့ကလေးမျိုးဘဲရင်လို့ခေါ်တဲ့နေရာနေကျော်မင်းခန့်မောင်အသက်က15နှစ်ပဲရှိသေးတယ်အသက်မပြည့်သေးတဲ့ကလေးနှစ်ယောက်ပါပေါ့နော်ညဖမ်းတာလေ3ယောက်မှာ
ဘာကြောင့်ဖမ်းခံရလဲဆိုတာကိုစစ်ကောင်စီဘက်ကအခုချိန်ထိတရားဝင်သတင်းထုတ်ပြန်တာမရှိသေးပေမဲ့မိသားစုဝင်တွေကိုဖမ်းဆီးတာမရလို့ဖမ်းဆီးသွားတာမျိုးဖြစ်နိုင်တယ်လို့အဆိုပါကလေးမျိုးကန်ကဆက်ပြောပါတယ်
။ဆင်းနေတဲ့ဒါကလေးရဲ့အဖေမိကြတော့ဟိုအီဂရက်မတ်ဆာနဲ့ဖက်နယ်လက်တပါသူတို့အိမ်ကိုလိုပဲဝိုင်းခံပြီးပေါ့နော်။ဒီလိုသူ့အမေကတော့ညတပိတ်တွေလုတော့အဲဒီတော့လည်းတစ်ခါဝိုင်းခံပြီးအခုတစ်ခါကျတော့ဒီကတော့ဖေမိနဲ့အကူကိုဖမ်းနေတာမတွေ့တော့
ဒီဖမ်းဆီးခံလိုက်ရတဲ့အထဲမှာအသက်15နှစ်အရွယ်မောင်ကျော်မင်းခန့်မောင်ဆိုသူကတော့ဒီနေ့မှာပဲစစ်ကောင်စီတပ်တွေဘက်ကဖမ်းဆီးထားခြင်းမှာတည်ဆုံသွားခဲ့ပြီးသူ့ရဲ့ရုပ်အလောင်းကိုလာရောက်ထုတ်ယူဖို့နေ့လယ်ပိုင်းမှာအရက်ဝတ်နဲ့လူတစ်ယောက်ကရက်ွက်ကိုအကြောင်းကြားလာတယ်လို့ဖခင်ဖြစ်သူကိုကျော်ထင်ကပြောပါတယ် damage along with how you both was a model, yes, a kanga, the sonam, ho, bulu, piambi, piojagajan, piovare. Manina buying a claim you might pick it, pick Kamujan, Lule Uti, song it, hello, design and the choga, pioni bare. The guys on a butter be viewing in a dija, deep you know, machine debau. DP and a butter be sick on sea, baga, mount your main, come on go. When Kangaina, she hello, the name top ball, navy, and eat to a less soy, meat hello. Pagan pit to go to your tenga, your body.
ရှင်းနိုင်ပွဲလုံးဖြစ်တယ်။ညာရှင်းနိုင်တော့ဘဝထမ်းနိုင်ကြုံတနေတော့တိတော့ဆိုတော့ကျွန်တော်သားမှာကဘူးမပါလဲတော့မပေါဘူးလေ။ဖီလိုအုံးမအိမ်မအိမ်ရက်ကတ်ကတ်ဒီအိမ်ကြီးရက်ကတ်အိမ်လက်ချင်းတို့တာကနန်းနဲ့ဖြစ်တာတော့တန်ရဲ့ကျေးကြတာပြီးတော့စကားလေးရတာစကားလေးလာပြီးတော့ကျွန်တော်ကြားတာအဲ့ဒါကြီးပြောရဆိုတော့ကျွန်တော်သားကိုအဲ့ဒီထောက်ကိုလွှဲချမှာပဲကျွန်တော်ကဆိုရင်းနာမတ အဲ့ဒီကိစ္စပေါ့ဒီကိစ္စကိုမဟုတ်ဘဲနဲ့ဝန်ခံထိုင်တာမျိုးဖြစ်ပုံချတာမျိုးတွေတုတ်တမှာတော့တားဆွေးနေရတယ
်ဒီညှဉ်းပန်းနှိပ်စက်မှုတွေကြောင့်တည်ဆုံးတာတွေအတော်များများရှိခဲ့တာကြောင့်ဖမ်းဆီးခံရသူတွေရဲ့မိသားစုဝင်တွေကစိုးရိမ်ပူပန်မှုတွေရှိနေတာပါဖမ်းဆီးပြီးတဲ့နောက်ရုပ်လောင်းကိုပြန်လာယူဖို့မိသားစုကိုအကြောင်းကြားတာမျိုးတွေလည်းရှိနေပါတယ်အခုဆိုရင်စစ်ကောင်စီဘက်ကအာဏာသိမ်းခဲ့တာလေးလကျော်လာခဲ့ပြီဖြစ်ပြီးတော့အဲ့ဒီလေးလကျော်ကာလအတွင်းမှာအခုချိန်ထိဆက်လက်ဖမ်းဆီးခံထားသူ9000လောက်ရှိပြီးတည်ဆုံးသူကတော့890ရှိတယ်လို့နိုင်ငံရေးကျင်းသားများကကူညီစောင့်ရှောက်ရေးအသင်း AABB ကသတင်းထုတ်ပြန်ထားပါတယ်မြန်မာစစ်ကောင်စီကတော့ AABB စီးရင်ဟာချက်ကားထားတာဖြစ်ပြီးတော့အမှန်တကယ်တည်ဆုံးသူကတော့300နီးပါးပဲရှိတယ်လို့ပြောပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
ရှင်များခင်ဗျာအပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးပါမယ်အရင်ဆုံးမြမအရေးဆွေးနွေးခန်းကိုနားဆင်ရမှာပါမြမနိုင်ငံကခက်ခဲတဲ့အခြေအနေတွေကြောင့်ရီမန်းထားတာတွေမလုပ်နိုင်ဘူးဆိုရင်စိတ်မလျှော့ဘဲနဲ့ရီမန်းချက်တင်တဲ့သွားဖို့ How she did it ကုမ္ပဏီအမှုဆောင်ရရှိချုပ်မနန်းဤမောကအကြံပြုပါတယ်အမျိုးသမီးတွေအခက်ခဲတွေကြော်ဖြတ်နိုင်ရေး Weekend ဆိုတဲ့အစီအစဉ်ကြောင့်မဆင်မြမကဆက်သွယ်မြင်မြန်ထားပါတယ်မြမအရေးဆွေးနွေးခန်းမှာနားဆင်ကြည့်ပါ
မင်္ဂလာပါမတ်နန်အီမော်ရှင် VOA မြန်မာပိုင်းစီစဉ်ရနေကြိုဆိုပါရစေ
။ဟုတ်ကဲ့မင်္ဂလာပါမတ်
။မတ်နန်အီမော်ကတော့ဒီ How She Did It ဆိုတဲ့ဒီ company ကိုတည်ထောင်ထားတာဖြစ်ပါတယ်။ How She Did It ကတော့ဒီအမျိုးသမီးတွေမှာအမျိုးသမီးတိုင်းမှာရှိတဲ့ကိုယ်ပိုင်အရေးအချင်းတွေပေါ့နော်။ဒါကိုပြင်တင်ပေးပြီးတော့မှထိထိရရအောင်အသုံးချနိုင်ဖို့အတွက်ကိုအကြံပေးကူညီပေးနေတဲ့ company ဖြစ်ပါတယ်ဆိုတော့ဒီကနေပြီးတော့လည်းအစီအစဉ်တွေဒီအမျိုးသမီးတွေရဲ့စွမ်းဆောင်ရည်မြင့်တင်တဲ့အစီအစဉ်တွေအများကြီးလုပ်ထားတယ်ဆိုတော့အခုနောက်ဆုံးဒီလုပ်ထားတဲ့ weekend trip program နဲ့ပတ်သက်ပြီးတော့အခုမန္တန်းကိုမေးမှာပါဆိုတော့ဒီအခုလက်ရှိပေါ့နော်ဒီမြန်မာနိုင်ငံမှာခက်ခဲတဲ့အခြေအနေကိုဖြတ်သန်းနေရတဲ့အချိန်မှာဒီအမျိုးသမီးတွေအားလုံးအတွက်ဟိုအတူလက်တွဲပြီးတော့ကြော်ဖြတ်နိုင်ဖို့ဒီအစီအစဉ်လုပ်ထားတယ်လို့သိပါတယ်နားလည်ထားပါတယ်ရှင်ဆိုတော့ဒီ weekend program နဲ့ပတ်သက်ပြီးတော့အရင်ဆုံးရှင်းပြပေးပါရှင်
weekend program ကတော့အတိအကဒီကျမတို့ launch လုပ်လိုက်တာရက်အနည်းငယ်ပဲရှိသေးရပေါ့နော် batch 1ကိုစလုပ်နေပြီအတိအကရွက်ချက်ကတော့ကျမတို့အမျိုးသမီးတွေကဒီအလုပ်လက်မဲ့ဖြစ်သွားတာတွေနောက်မဟုတ်ရေဒီ university တွေဆက်မသက်ဖြစ်တော့တာတွေပေါ့နော်ဆိုတော့အလုပ်ပိုင်းမှာရောပညာရေးပိုင်းမှာရောရက်တန်သွားတာတွေသူတို့လည်းကြုံရတယ်ပေါ့နော်အဲဒါအပြင်ထပ်ပြီးတော့ကြုံရတာကတော့ emotional distress တွေအများကြီးဖြစ်တယ်ဆိုတော့ဒါကတော့ဟိုမျိုးသားရောမျိုးသမီးရောကလေးငယ်တွေရောအားလုံးကြုံတယ်ပေါ့နော်ဒါပေမဲ့ကျွန်မတို့ကမျိုးသမီးတွေအတွက်ရက်တည်ပေးတဲ့ဖွဲ့စည်းမှုဖြစ်တဲ့အတွက်ကြောင့်ဟိုကိုပါဝင်ကိုရဲ့ဒီပတ်ဝန်းကျင်မှာရှိတဲ့မျိုးသမီးတွေဖြစ်နေတဲ့အခက်အခဲတွေကိုအတူတူဖြေရှင်းကြမယ်ဆိုတဲ့ channel we can ပေါ့နော်အဲ့လိုမျိုးပုံစံနဲ့ကျမတို့ဒီထောင်လိုက်တာဖြစ်တယ်ပေါ့နော်ဒီ program ကို design လုပ်လိုက်တယ်ပေါ့နော်ဆိုတော့အဓိကတော့အတူတူချက်ကြော်ကိုတွဲရည်ရထားပါတယ
်ဆိုတော့ဆော့ဆော့ပြောဆိုအဓိကဒါအမျိုးသမီးတွေရည်ရတဲ့အစီအစဉ်ဖြစ်တယ်ဆိုတော့ဒီအစီအစဉ်ကနေပြီးတော့ပေါ့နော်ဘာတွေကြားနိုင်မလဲဘယ်လိုအကျိုးတွေရှိနိုင်မလဲဆိုတာကိုလည်းရှင်းပြပေးပါရှင
်ဒီစီစဉ်ရဲ့အဓိက focus ကနှစ်ခုဖြစ်တယ် career support နဲ့ emotional support ပေါ့နော်ဆိုတော့ career support လို့ပြောတဲ့အချိန်မှာအခုကျမတို့ဒီလုပ်ငန်းခွင်တဲကမျိုးသမီးလည်းပါတယ်လို့စွန့်ဦးတီထွင်မျိုးသမီးတွေလည်းပါတယ်ပေါ့နော်ဆိုတော့အခုလိုရက်တန်သွားတဲ့အချိန်မှာတချို့တွေကလည်းလုပ် အလုံးရှာနေကြတယ်ဆိုတော့အလုံးရှာတဲ့အချိန်မှာလည်းဒီအလုံးနဲ့ connect ဖြစ်ဖို့နောက်တစ်ခါကျတော့အခုဆိုရင် LinkedIn မှာကအရန်ကိုအလုံးတွေကရှာလို့ပို့ပြီးတော့အဆင်ပြေတယ်ဒါမျိုးလေးတွေဆိုရင်ကျမတို့မျိုးသမီးတွေတော်တော်များများလက်လန်းမမီဘူးဖြစ်နေရလေးတွေလည်းသတိထားမိရဲ့ဒါကြောင့်အာတို့ရဲ့ဒီ CV တွေ LinkedIn profile တွေကိုပြန်ပြီးတော့မှ upgrade လုပ်တာအာကို self promote လုပ်တာအသင်ပေးတာပေါ့နော်ဆိုတော့အဲ့လို career support တွေပါတယ်အာနောက်တစ်ခါကျတော့ entrepreneurs women တွေပေါ့နော်ဒီဆုံးထွေးချင်မျိုးသမီးတွေဆိုရင်လည်းတို့တို့အတွက်အများကြီးခက်ခဲသွားတယ်ဆိုတော့ entrepreneurs အချင်းချင်းပြန်ပြီး connect လုပ်ပြီးတော့ဟို buyers နဲ့ sellers တွေကိုချိတ်ပေးနိုင်ဖို့အတွက်လည်းရည်ရွယ်တယ်ပေါ့နော်ဒါကြောင့်ဟို networking and career support ပေါ့နော်ဒီ career support မှာကျမတို့အဓိက main center ဖြစ်တာကတော့ career planning in crisis time ပေါ့ဆိုတော့ကျမတို့အရင်တုန်းကလည်း career planning ကိုအများကြီးလုပ်ခဲ့ပေးတယ်ဒါပေမဲ့ဒီတစ်ခါထူးခြားချက်ကတော့ crisis time မှာဘယ်လို planning လုပ်မလဲဆိုတာမျိုးပေါ့နော်ဒါပုံမှန်လုပ်နေတဲ့အာပုံစံနဲ့သွားလို့မရတော့ဘူးဆိုတော့ uncertainty တွေကရမ်းများတဲ့အချိန်မှာကိုကthe right mindset ဖြစ်ဖို့လိုတယ်နောက်ပြီးတော့ကိုရဲ့ skill base passion base ဖြစ်ဖို့လိုတယ်ဆိုတာမျိုးကိုအသိဖို့အတွက် coaching program လေးတွေပေါ့နော် self guided coaching program လေးလည်းပါတယ်ဆိုတော့ဒါလေးကထူးခြားချက်ပေါ့နော်ပြီးတော့ emotional support တွေလည်းပေးပါတယ်
ဒါတွေအကုန်လုံးကနားလည်သလောက်တော့ဒီ online ပေါ်မှာကျွမ်းကျင်တဲ့တွေချိတ်ဆက်ပြီးတော့သင်ပေးနေတယ်ပြောပြပေးနေတယ်လို့နားလည်ပါတယ်ဆိုတော့အဲ့လိုလုပ်တဲ့အခါမှာရောဘယ်လိုမျိုးအခက်အခဲတွေရှိပါလဲရှင့
် လောလောဆယ်ကတော့ကျမတို့အခက်အခဲဆုံးကတော့ဒီပါဝင်နေတဲ့ team အားလုံးရဲ့ mental health ပေါ့နော်ဆိုတော့အားလုံးကအခုချိန်မှာဟိုအရန်စင်ပြေနေလို့လုပ်နေရလဲမဟုတ်ဘူးပေါ့နော်အထူးသဖြင့် state တိုင်းဆိုင်ရပေါ့နော်ဆိုတော့တခါတလေကျရင် energy က up ဖြစ်တယ်အဲ့တော့အလုပ်ကို focus လုပ်နိုင်တယ်ဒါပေမဲ့တခါတလေကျရင်ဟိုဒီအဖြစ်ပျက်တွေကကိုဘေးနားမှာက disaster ဖြစ်နေရဆိုတော့ပေါ့နော်ဆိုတော့ဒါတွေရိုက်ခတ်မှုကြောင့်တဲ့ချိန်ကျရင်လဲဟိုပြန်ပြီးတောင်းသွားတာရှိရဲ့ဆိုတော့ team အနေနဲ့ကျမတို့အဲ့ဒါလေးကိုတယောက်နဲ့တယောက်I got you ပေါ့နော်တယောက် down line တယောက်ကပြန်ပြီးတော့ backup လုပ်ပေးပြီးတော့ဟို me time ပေါ့နော်ပြန်ပြီးတော့ break you ဖို့အတွက်အထူးဖြင့်ကိုယ့်ကိုယ်ကို keep site ဖို့ပေါ့နော်အဲ့ဒါလေးကဒီကျအဲ့တော့ကျမတို့ကဟိုပြောမယ်ဆိုအရင်တော့အလုံးလုံးတဲ့ပုံစံတောင်းမို့အချိန်နဲ့သွားလို့မရဘူးsafety ကအရေးကြီးတယ် even like digital safety ရောနောက်ပြီးအခုလိုမျိုးပေါ့နော် emotional safety ကလည်းအရေးကြီးတယ်ဆိုတော့ကျမတို့ဒါတွေ balance လုပ်ရတယ်အဲ့တော့တစ်ခါလေးကြာရင် response time နေတာလေးရှိတယ်အခါလေးကြာရင်လည်း you know like ဟို safe ပိုင်းပါတယ်လို့စိတ်တက်အရင်ကြာရင်ကြာတယ်လို့ပြန် adjust လုပ်သွားရတာလေးရှိရပေါ့နော်ဆိုတော့လောလောဆယ်တော့ဒါလေးကတော့တွေ့ရတဲ့အခက်အခဲတစ်ခုပေါ့နော
်အခုမန်းမ်းပြောသလိုပေါ့နော်ဒီလက်ရှိဖြစ်နေတဲ့အခြေအနေမှာဒီစိတ်ပိုင်းဆိုင်ရာခံစားချက်နဲ့ပတ်သက်ပြီးတော့ပတ်မိုးကူညီဖို့လည်းအများကြီးအရေးကြီးတယ်ဆိုတာမျိုးပြောသွားပါတယ်ဆိုတော့အခုလက်ရှိအခြေအနေမှာဒီဖြစ်နေတဲ့အခြေအနေတွေကြောင့်ပေါ့နော်ဒီခုနပြောတဲ့ဒီလုပ်ငန်းခွင်တွေမဝင်နိုင်တော့လို့နောက်တစ်ခါဒီအကြောင်းတွေဆက်တက်လို့မရတော့လို့လို့စိတ်ထိခိုက်မှုတွေဖြစ်တဲ့အပိုင်းမှာဒီလိုဖြစ်နေတဲ့သူတွေအတွက်ကိုဒီစိတ်ပိုင်းဆိုင်ရာပံ့ပိုးမှုပေးဖို့အတွက်ကဘယ်လောက်ထိအရေးကြီးတယ်လို့ရောမန္တန်တို့မြင်ထားပါလဲရှင်
emotional support ကဘာကြောင့်ရည်ကြီးလဲဆိုတော့ဟိုကျမတို့ခုပေါ့နော်လူဆိုတာကစိတ်ကစွမ်းဆောင်နေရဆိုတော့ပေါ့နော်စိတ်တက်ကြပြီဆိုချင်းကျမတို့ရှေ့ကို move forward လုပ်ဖို့အရင်ခက်ခဲလာကြရတယ်ဆိုတော့အခုကျမတို့မြန်မာပြည်မှာကြုံရတာကြတော့ဆက်ဆချင်းမှာတော့ overwhelm ဖြစ်တယ်ပေါ့နော်ဒီ confuse ဖြစ်တယ်ပေါ့နော်ဒါပေမဲ့တဖြည်းဖြည်းချင်းနဲ့အခု stage ကကြတော့ loss ဖြစ်တယ်ပေါ့နော်တူတူပြင် future ကိုစဉ်းစားလိုက်ရင် loss ဖြစ်တယ်ဆိုတဲ့အချိန်ကျတော့ဟိုဘယ်သူမှတော့ဟို definite answer တော့မရှိဘူးဘာဖြစ်မယ်ဘယ်တော့ဘာပြီးမလဲဆိုတော့မသိဘူးပေါ့ဒါပေမဲ့တခါကျတော့ကိုကကိုဒီ sustain လုပ်နိုင်ဖို့ရည်ရည်ကြီးတယ်ကိုရဲ့ဒီကို give site တာပေါ့နော်အထူးပြင်စိတ်ကို inner peace ရအောင်လုပ်နိုင်တာဒါမျိုးတွေရှိနိုင်မယ်ဆိုရင်ကိုကတရက်တရက်တရက်တရက်ကိုတော့နင်းနင်းနေစီတော့ရွေးသွားလို့ရတယ်ပေါ့နော်ဆိုတော့အဓိကအဲ့ဒီ your channel ကျမတို့က emotional support ကိုလည်းထည့်ထားတယ်နောက်တစ်ခါကျတော့အားလုံးဖြစ်နေတဲ့အတိုင်း guilt ပေါ့နော် guilt trip ဖြစ်နေကြတယ်ဆိုတဲ့အချိန်ကျတော့ဟိုအလုပ်ရှိရင်လည်းရှိလို့မရှိရင်လည်းမရှိလို့နော် like ကိုကဟိုကိုရဲ့ဟိုအိမ်ကဟိုလုံလုံချုံချုံနေရလဲနေရတယ်ဒါပေမဲ့ဒုက္ခရောက်နေတဲ့လူတွေမြင်တဲ့အချိန်ကျလည်းကိုက guilty ဖြစ်တယ်ပေါ့နော်ဆိုတော့ဒီ guilt နဲ့ပတ်သက်လာလေကျမတို့အခုမျိုး we can share community ထဲမှာ we are just free ပေါ့နော်အဲ့တော့whatever you feel ကit's valid ဖြစ်တယ်ဆိုတော့လက်ခံပေးတဲ့ community တခုကိုရအောင်တိဆောက်ပေးခြင်းနဲ့ပေါ့နော်ဒါမှဒါအားလုံးကတယောက်ကိုတယောက်လက်ခံနေဆွေးချင်ကြရင်ဒီ emotional support ကဟိုခိုင်ခိုင်မာမာရတာပေါ့နော်သူတို့ဖြင့်ဒီစုံထဲကိုရောက်လာရင် you safe ပေါ့နော် emotionally you're safe to be yourself ပေါ့နော်အဲ့လိုပုံစံမျိုးနဲ့ရည်ရွယ်ပါတယ်ရှင့်
ဟုတ်ဆိုအခုမန္တန်ပြောခဲ့သလိုပေါ့နော်အခုဒီဆရာနာတိတ်ပြီးတဲ့နောက်မှာဒီအမျိုးသမီးငယ်တွေနဲ့စကားပြောဟိုကျွန်တော်စကားပြောပြတဲ့အမျိုးသမီးငယ်တွေတော်တော်များများဘာပြောလဲဆိုတော့သူတို့ရီမန်းထားတာတွေပေါ့နော်သူတို့စိတ်ကူးထားတာတွေအကုန်လုံးဆက်လုပ်လို့အမရတော့ဘူးလမ်းပြောက်တလို့ဖြစ်နေတယ်ရီမန်းချက်ပြောက်တလို့ဖြစ်နေတယ်ဆိုပြီးတော်တော်များများပြောတာကြားရပါတယ်ဆိုတော့အဲ့လိုမျိုးအမျိုးသမီးတွေအတွက်ကိုရောဒီကိုလှုပ်ချင်တဲ့ဒီအရင်မှကျပေါ့နော်အလောက်အကိုင်းပဲဖြစ်ဖြစ်ပညာရေးပဲဖြစ်ဖြစ်ဒါတွေကိုရှေ့ဆက်လုံးနိုင်ဖို့အတွက်ကကိုယ့်ရဲ့စိတ်ဒီလိုဒီ emotional ခုနဟိုပြောသလိုမနက်ပြောခဲ့သလိုပဲဒီစိတ်ပိုင်းဆိုင်ရာထားတတ်ဖို့အတွက်ကရောဘယ်လောက်ထိအရေးကြီးတယ်ဘယ်လိုမျိုးထားမယ်ဆိုတော့ဘယ်လိုအကြံပြုချင်လဲချက်
အရင်ရေးကြည့်ပါတယ်အခုစီမှာကျမတို့က perspective ပေါ့နော်ဟိုအရင်တုန်းကကို imagine လုပ်ထားတယ်ကိုခံမှန်းထားတယ်မျှော်လင့်ထားတယ်ဆိုရယ် future ပေါ့အဲ့ဒီဥစ္စာကတနည်းအားဖြင့်ပျက်စီးသွားပြီပေါ့နော်ဒါအောင်လက်ခံဖို့ပေါ့နော် acceptance တခုပေါ့ဟိုလက်ခံပြီးတဲ့အချိန်မှာကိုကဒီမှာဆွဲပြီးတွေ့ကပ်နေတယ်ဆိုရင်ကိုအတွက်ပုံပြီးတော့ torture ဖြစ်တယ်အဲ့ဒါတခုပေါ့နော်ဒါ first mindset ပေါ့နော်အဲ့လိုမျိုး acceptance ကအရင်အရေးကြီးတယ်နောက်တစ်ခုကကြတော့အဲ့လိုပြိုကွဲသွားတယ်ဆိုတာနဲ့အဆိုးတွေပဲဖြစ်တာတော့မဟုတ်ဘူးဘာလို့လဲဆိုတော့ကိုကဘယ်လိုမျိုး handle လုပ်လဲပုံမူတည်ပြီးတော့ second plan or not plan တခုကဒီထပ်ပိုကောင်းတာလည်းဖြစ်လာနိုင်တယ်အဲ့ဟာကို believe ဖြစ်ဖို့လိုတယ်ပေါ့နော်ဆိုတော့အရင်ကလို့ဖြစ်လာတဲ့ခက်ခဲတွေကိုဟိုဒီတိုင်း react လုပ်တာပဲမဟုတ်ဘဲနဲ့ကိုက okay ကိုကတော့တောင်းယုံကြည်ရဲ့တခုခုကိုပြန်ပြီးရော recreate လုပ်မယ်ဆိုတော့ခံယူချက်တခုပြန်ပြီးရောမွေးထုတ်ပေးဖို့လိုတယ်ဟိုအစကတည်းကကိုမှ goal ရှိရဲ့ဆိုရင် why not make another goal ပေါ့နော်အဲ့လိုမျိုးပေါ့ဟိုတနည်းအားဖြင့်လည်းကျမတို့ဒီလိုဖြစ်သွားတဲ့အချိန်မှာဟိုလူတော်တော်များများ wake up call ရှိတယ်နောက်တစ်ခါကျတော့ purpose တခုခုကိုတွေးသွားကြတာလည်းဖြစ်တယ်ဟိုဥပမာကျမဆိုရင်အရင်တုန်းက poverty ဆိုတာကိုတိတယ်ဒါပေမဲ့အခုမှပို့ပြီးတော့ passionate ဖြစ်လာတယ်ပေါ့နော်ဒီ poverty ဆိုတာကိုပို့ပြီး handle လုပ်ချင်လာတယ်ဒါအရေးကြီးတဲ့ဆောင်မြင်လာတယ်ပေါ့နော်အဲ့လိုပဲဟိုကိုအဝဲဖြစ်ရင်ဖြစ်တယ်လို့ကိုဘေးမနာမှာဟိုကိုကဘာကိုတကယ် care ဖြစ်တယ်လဲဆိုတာသိလာနိုင်တယ်ဒါတွေကကိုကို direction အတစ်ကို lead လုပ်နိုင်တယ်ဆိုတော့ဟိုပျက်စီးသွားတဲ့ဥစ္စာကိုစိတ်တော့မကောင်းဘူးဒါပေမဲ့ there could be another one ပေါ့နော်ဆို another ဟိုပေါ့နော် better option ဖြစ်လာနိုင်တယ်ဆိုတော့ယုံကြည်နိုင်မယ်ဆိုရင်တော့ဟိုကျမတို့တနည်းအားဖြင့် energy ပြန်ရနိုင်တယ်ပေါ့နော်
ဆိုတော့အခုဒီလက်ရှိပေါ့နော်မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေကြောင့်မဟုတ်လို့ဒီစီးပွားရေးဟိုစားပေါ့နိုင်ငံရေးအခြေအနေတွေကြောင့်ပေါ့အမျိုးသမီးတွေဒီထဲမှာဘလောက်ထိထိခိုက်မျက်နှာသွားတယ်လို့ရောမန္တန်တို့တွေ့ရမြင်ရပါလဲရှင့
်ပြောရမယ်ဆိုရင်ပေါ့နော်အားလုံးလိုပဲဟိုဒီeconomically ပေါ့နော်ဟိုဒီစာဝန်ကြီးတွေမှာထိခိုက်မှုတွေရှိတယ်နောက်ကျွန်တော်တို့ community မှာဆိုရင် single mothers တွေလည်းရှိတဲ့အတွက်ကြောင့်ပေါ့နော်ဟိုသူတို့တွေအတွက်တော်တော်ကြီးခက်ခဲသွားတာကိုမြင်ရတယ်မြင်ရတဲ့အတွက်ကြောင့်ဟိုဒီဟို financial stress ဝင်လာပြီးဆိုတာနဲ့ emotional stress ရောအားလုံးကပြုံပြီးဝင်လာပေါ့နော်ဆိုတော့သူတို့ဒီဟာတွေကို struggle လုပ်ရတာတွေကိုတွေ့ရတယ်အဲနောက်တစ်ခုကတော့ emotional distress ကတော်တော်ကြီးပြင်းထန်တယ်အလုံးစုံကျမတို့အမျိုးသမီးတွေမြန်မာပြည်မှာကျတော့ caregiver စီကများတယ် primary caregiver စီဖြစ်တော့သူတို့ကကြားညက်နေတယ်လို့ဖြစ်တာပေါ့နော်ဘာလို့လဲဆိုတော့ဒီဘက်မှာဟိုအပြင်မှာဟိုပေါ့နော် adult တွေကြားထဲမှာဒါပေမဲ့အမျိုးသားနဲ့ဒါမှမဟုတ်ရင်လည်းကိုယ့်ရဲ့ဒီမိခင်တွေတက်ကြီးရွယ်တွေကို caregiving ပေးရတာကတခုနောက်ကိုယ့်ရဲ့ကလေးငယ်တွေကို protect လုပ်ရတာတခုဆိုတော့ကြားထဲမှာသူတို့ကလေ stress buffer လို့ဖြစ်နေရ stress absorb လုပ်ပြီးမှတောင့်ခံရတာပေါ့နော်ဆိုတော့ကလေးတွေကိုစီလဲ stress မရောက်အောင်သူတို့ကိုသူတို့ကဟိုတောင့်ခံထားရတယ်လူကြီးတွေကိုလည်းမရောက်အောင်နောက်အားလုံးရဲ့ကြားထဲမှာသူတို့ကဟို sponge လို့ဖြစ်နေတာဖြစ်နေတဲ့အချိန်ကျတော့သူတို့စီမှာအရန်ကိုတော်တော်လေးကိုအထိနာနေရဆိုတော့မြင်နေရပေါ့နော်ကျမခွန်ရဲငါလည်းခဲခဲပဲကျမခွန်ရဲကလည်းအမျိုးသမီးကျမခွန်ရဲကလည်းမိခင်တယောက်ဆိုတော့အရန်တည်တယ်ပေါ့နော်ပြီးတော့ကျမတို့ဒီလိုမျိုးပြောတဲ့အချိန်မှာဒါကိုအဝဲဖြစ်လာတော့ဒီ emotional stress ကတော့တော်တော်ကြီးကိုထိလို့ဖို့လို့ရပေါ့နော်ဟိုဒါကြောင့်လည်းကျမတို့ဒီ emotional first aid ဆိုရဲ workshop ကိုအမြဲတမ်းစီစဉ်ဖြစ်တဲ့အပတ်စဉ်ပေါ့နော်ဟိုဘယ်လိုမျိုးကိုကိုကို first aid လုပ်ပြီးမလဲဆိုတာမျိုးပေါ့နော
်ဆိုနောက်ဆုံးမေးချင်တာတော့အခုလက်ရှိပေါ့နော်အားလုံးဒီမြန်မာနိုင်ငံမှာကြုံနေကြရတဲ့ဒီအမျိုးသမီးမဟုတ်ပါဘူးအားလုံးအမျိုးသမီးအမျိုးသားလူကြီးလူငယ်အားလုံးကြုံနေရတဲ့ဒီအခက်အခဲအခြေအနေပေါ့လေဒီအခြေအနေတွေကိုကျော်ဖြတ်နိုင်ဖို့အတွက်ကကိုလုံနိုင်ရမယ်ဒါတစ်ချိန်မှာဟိုကြော်လွှမ်းနိုင်ရမယ်ဆိုတဲ့ဒီယုံကြည်ချက်ပေါ့ confidence ရှိဖို့အတွက်ကဘယ်လောက်ထိအရေးကြီးတယ်လို့ပြောချင်ပါလဲရှင့
်ဟိုအရန်ကိုအရေးကြီးပါတယ်ဟိုဒါကပြောမယ်ဆိုရင် proactive ဖြစ်စေနိုင်တဲ့ mindset တစ်ခုပေါ့နော်ဆိုတော့ဟိုကိုကမယုံကြည်ရင်ကိုကလုပ်ဖို့အားရှိမှာမဟုတ်ဘူးပေါ့နော်ဆိုတော့ယုံကြည်ဖို့ကဒါပထမလုပ်ရမယ့်ဟာတစ်ခုပေါ့ဒါပေမဲ့ယုံကြည်ပြီးဘာမှမလုပ်လို့လည်းမရဘူးယုံကြည်ပြီးရရင်ကျမတို့ကတာဝန်ယူဖို့လိုတယ် ဥပမာကိုကဒီပေါ့နော်လာမယ့်နေ့တွေကဒီနေ့ထပ်ပိုကောင်းမယ်လို့ယုံကြည်တယ်ဆိုရင်ပိုကောင်းအောင်ကိုလုပ်ဖို့အတွက်ကိုမှတာဝန်ရှိရဲဆိုတာလက်ခံသွားဖို့ပေါ့နော်ပြီးရင်ကိုကတစိမ့်တစ်ပိုင်းရနေဆက်ပြီးလုပ်သွားဖို့လိုတယ်ပေါ့နော်ဆိုတော့ဒီနှစ်ခုကဟိုအရေးကြီးဆုံး mindset ပေါ့သူဖြင့် crisis ကာလမှာကိုရဲ့ဒီ resilience ပေါ့နော်အဲ့ဟာဒီဆောက်ချင်တယ်ဆိုရင်အဲ့ဒီ think ကနေပြီးတော့မှအရင်ဒီဆောက်တဲ့နေပေါ့နော်ဟုတ်
ကျေးဇူးအများကြီးတင်ပါတယ်မန္တန်အေးမွန်ရှင်အခုလိုအချိန်ပေးပြီးတော့ဖြေတာဦး
ဟုတ်ကဲ့ပါမကျေးဇူးတင်ပါတယ်ရှင
်မင်္ဂလာပါရှင်ဦးစိတ်သူအောင်မင်းရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီစစ်ကောင်စီကိုဗစ်တတိယလှိုင်းကိုကင်တွယ်ဖြေရှင်းနိုင်မလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစိတ်သူအောင်မင်းနဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
စစ်ကောင်စီလောက်ကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်တွေအရဖေဖော်ဝါရီတနေ့နောက်ပိုင်းကိုဗစ် -19 ဗိုင်းရပ်စ်ပိုးတွေ့လူနာနဲ့ဖေဆုံးသူအရေအတွက်နည်းလာသလိုလက်ခံကူသပေးရတဲ့ active လူနာအရေအတွက်လည်းတဖြည်းဖြည်းကျဆင်းလာတယ်လို့ဆိုပါတယ်ဆရာဝန်တွေနဲ့သတင်းစာဆရာတချို့ကဒီစီးရင်စရာကိန်းဂဏန်းအရေအတွက်ကိုအပြည့်ဝယုံစားလို့မရဘူးလို့ဝေဖန်နေကြတဲ့တိုင်အရင်ကလူနာတွေကွာရန်တင်းဝင်နေသူတွေနဲ့ပြည့်နှက်နေခဲ့တဲ့အရေးပေါ်ကုသရေးစင်တာတွေပိတ်သိမ်းသွားကြတာကိုတော့တွေ့မြင်ကြရပါတယ်။ဒါပေမဲ့အခုဇွန်လပိုင်းကစဗိုင်းရပ်စ်ပိုးတွေ့သူတရက်ကိုအယောက်100ဝန်းကျင်တချို့နေ့တွေမှာ200ကျော် 300တွေ့လာရသလိုစစ်ကောင်စီကျန်းမာရေးဝန်ကြီးဌာနဘက်ကလိုအပ်ရင်အသုံးပြုနိုင်ဖို့ကုသရေးနဲ့ကွာရန်တင်းစင်တာတချို့ဖွင့်လှစ်ဖို့ပြင်ဆင်နေတာကိုလည်းတွေ့ရပါတယ်။မြန်မာနိုင်ငံအတွက်ကိုဗစ်ဗိုင်းရပ်စ်ရောဂါကူးစက်မှုတတိယလှိုင်းဝင်ရောက်လာတော့မလားဒီချင်းတွေကိုစစ်ကောင်စီလောက်ကျမ်းမာရေးဝန်ကြီးဌာနကရောကင်တွယ်နိုင်မလားဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းနေပါတယ
်ဒီကနေ့အချိန်ထိကမ္ဘာတစ်လွှာလူပေါင်းသန်း180ဝန်းကျင်ကူးစက်ခံရပြီးလူပေါင်း4သန်းနီးပါးသေဆုံးခဲ့ပြီဖြစ်တဲ့ COVID-19 ကပ်ရောဂါဟာ2020ပြည့် March လ23ရက်နေ့ကစမြန်မာနိုင်ငံကိုရောက်ရှိကူးစက်လာခဲ့ပါတယ်2020ပြည့်ဩဂုတ်လလည်းအထီကိုကိုဗစ်ပထမလှိုင်းကူးစက်မှုကာလအဖြစ်သတ်မှတ်ပြီး9လနီးပါးအတွင်းကူးစက်ခံရသူ385ယောက်ပဲရှိခဲ့တာပါ။အဲ့ဒီအချိန်ကစနေ့စဉ်ကိုဗစ်ကူးစက်ခံရသူအရေအတွက်တဖြည်းဖြည်းမြင့်တက်လာပြီးအမြင့်ဆုံးအဖြစ်အောက်တိုဘာလ10ရက်တနေ့တည်းမှာကူးစက်ခံရသူ2158ယောက်အထိရှိခဲ့တာတွေ့ရပါတယ်။နောက်ပိုင်းတဖြည်းဖြည်းကျဆင်းသွားပြီးဆီယာနာသိမ်းပွဲဖြစ်တဲ့ February 1ရက်နေ့မှာကူးစက်ခံရသူ209ယောက်စုစုပေါင်းကူးစက်ခံရပြီးသူ34000ကျော်နဲ့တည်ဆုံးသူစုစုပေါင်း3138ယောက်ရှိခဲ့ပါတယ်။ဩဂုတ်လနဲ့ဒုတိယအပတ်ကနေအဲ့ဒီကာလဝင်းကျင်အထိကိုဗစ်ဒုတိယလှိုင်းကာလလို့သတ်မှတ်နိုင်ပါတယ်။မြန်မာနိုင်ငံမှာကိုဗစ်စပြီးကူးစက်မှုရောက်လာတဲ့အချိန်ထိကျန်းမာရေးဝန်ကြီးဌာနမှကိုဗစ်ကိုစစ်ဆေးနိုင်တဲ့အခြေအနေတောင်မရှိခဲ့ပါဘူး။ပထမပိုင်းမှာနှာခေါင်းနဲ့အာခေါင်းတိုးပတ်နမူနာတွေထိုင်းနိုင်ငံကိုပေးပို့စစ်ဆေးခဲ့ရပြီးနောက်ပိုင်းကျမှပြည်တွင်းမှာစစ်ဆေးနိုင်ခဲ့သလို2020ပြည့်နှစ်လယ်ပိုင်းအရောက်မှာတော့ COVID-19 မျိုးဗီဇတစ်ခုလုံးကိုဓာတ်ခွဲသုတေသနလုပ်နိုင်တဲ့အထိတိုးတက်မှုရလာတာတွေ့ရပါတယ်။အဲ့ဒီအချိန်က NLD အစိုးရနဲ့ကျန်းမာရေးဝန်ကြီးဌာနဟာ COVID ကာကွယ်ကုသရေးလုပ်ငန်းကြီးတစ်ခုလုံးကင်တွယ်နိုင်ဖို့အတွက်ပြည်သူတရလုံးကိုစီယုံပြီးအားလုံးပါဝင်ဖြည့်ရှင်းတဲ့နည်းကိုကျင့်သုံးခဲ့သလိုတိုင်းပြည်စီးပွားရေးအထူးကိန်းနဲ့အောင်လဲစူးစမ်းခဲ့တာတွေ့ရပါတယ်။ရလက်အဖြစ်အာဆီယံ10နိုင်ငံမှာကိုဗစ်ကိုရင်ဆိုင်နေရတဲ့အချိန်တိုင်းပြည်စီးပွားရေးအပေါင်းလက္ခဏာပြတဲ့၃နိုင်ငံမှာပါဝင်ခဲ့သလိုဖေဖော်ဝါရီလ၁ရက်နေ့အထိကိုဗစ်ကြောင့်သေဆုံးသူ1.400ကိန်းလုံးပြန်လည်ကောင်းမွန်လာသူ69.500ခန့်တုန်းထိရှိအောင်စွမ်းဆောင်နိုင်ခဲ့ပြီးဒါဟာကမ္ဘာပြန့်မြတေဆုံးမှုနှုန်းအောက်နည်းနည်းလေးနှိမ့်တာတွေ့ရပါတယ်။ပြောရရင် NLD အစိုးရလက်ထက် COVID-19 ကပ်ဘေးရောဂါကိုအတိုင်းအတာတစ်ခုတည်းနိုင်ရင်းကင်တွယ်နိုင်ခဲ့တယ်ဆိုတာပါ
။ဆရာနာသိမ်းပြီးနောက်မှာတော့အခြေအနေတွေပြောင်းလဲကုန်ပါတယ်။ကျန်းမာရေးဝန်ကြီးဌာနလက်အောက်ကဆရာဝန်တွေပါမောက္ခတွေအစိုးရလုပ်ငန်းခွင်မဝင်ပဲ CDM လုပ်ကြပါတယ်။ CDM လုပ်တယ်ဆိုပေမဲ့ပြင်ပဆေးုံတွေဆေးကန်းတွေအခမဲ့ဆေးကုသရေးဌာနတွေမှာကုသမှုဆက်လုပ်ကြသလိုဆနပြဝဲတွေကိုစစ်တပ်ကအကြမ်းဖက်ပစ်ခတ်သတ်ဖြတ်နှိမ်နင်းနေစဉ်ကာလကြုံရနေရတွေမှာဒဏ်ရာရသူတွေကိုဆေးကုသမှုပေးကြပါတယ်လိုအပ်လို့အရေးကြီးလို့ဖိတ်ခေါ်ရင်အစိုးရဆေးုံတွေစီလဲသွားကုသပေးမယ်လို့ဆိုပါတယ်ဒါပေမဲ့လည်းဗ ဘယုံမီမင်းအောင်လိုင်ဦးဆောင်တဲ့စစ်ကောင်စီရဲ့ဆရာဝန်တွေပါမောက်ခကြီးတွေအပေါ်တုံ့ပြန်မှုကတော့ပြင်းထန်ပါတယ်ပုံမှန်99ကနဲ့ဖန်ဝရန်တွေထုတ်တာဘယ်နေရာမှာဆေးကုကုတွေ့တာနဲ့ဖန်စီတာ CDM ဆရာဝန်တွေဆေးကုတဲ့ပုဂ္ဂလိကဆေးရုံဆေးပေးကန်းအခမဲ့ဆေးကန်းတွေကိုပိတ်ပစ်မယ်လို့ချိန်ချောက်တာအရေးယူပိတ်ပစ်တာတွေလုပ်ခဲ့ပါတယ်ဒါနဲ့မကအဲ့ဒီဆရာဝန်တွေရဲ့နိုင်ငံကူးလက်မှတ်ကိုဖျက်သိမ်းပြီးပြပထွက်ခွာခွင့်ပိတ်ပင်တာဆေးကုသခွင့်လိုင်စင်ရုပ်သိမ်းတာမျိုးအထိလုပ်ခဲ့ပါတယ်အကျိုးဆက်ကတော့ကျန်းမာရေးစောင့်ရှောက်မှုကဏ္ဍကြီးတစ်ခုလုံးထိခိုက်ကုန်ပြီးအဲ့ဒီထဲမှာကိုဗစ် -19 ကာကွယ်ကုသရေးလုပ်ငန်းတွေလည်းပါဝင်သွားပါတော့တယ်
NLD အစိုးရလက်ထက်တုန်းကတော့ကိုဗစ်ကာကွယ်ဆေးရဖို့ရန်ပုံငွေတွေရဖို့စနစ်တကျထိုးနှံနိုင်ဖို့ပြင်ဆင်ဆောင်ရွက်ခဲ့တယ်လို့အရှိတောင်အာရှနိုင်ငံတွေထဲမှာကိုဗစ်ကာကွယ်ဆေးအစောဆုံးရရှိထိုးနှံတဲ့နိုင်ငံဖြစ်ခဲ့တာတွေ့ရပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာတော့ပြည်သူတွေဟာကိုကိုကိုအနစ်နာခံပြီးကာကွယ်ဆေးထိုးနှံတာမျိုးကိုတော့လက်မခံသပိတ်မှောက်ခဲ့ကြပါတယ်။ဒီလိုနဲ့စစ်ကောင်စီကျန်းမာရေးဝန်ကြီးဌာနဟာရထားတဲ့ကာကွယ်ဆေးတချို့ကိုတော့စီစဉ်ထားတဲ့အုပ်စုတွေလိုက်စနစ်တကျထိုးနှံတာမျိုးမလုပ်နိုင်တော့ဘဲရက်ကတ်တွေနဲ့အတန်ချက်ဆက်နဲ့လိုက်အောထိုးကျင်သူတွေကိုထိုးနှံပေးတဲ့အခြေအနေမျိုးရောက်သွားခဲ့ပါတယ်။နောက်ပိုင်းပြည်သူအများစုကြီးဟာကိုဗစ်ကာကွယ်ဆေးဝယ်ယူမဲ့ရန်ပုံငွေတွေလှူဒန်းတာမျိုးကိုတော့တိတ်မလုပ်ကြတော့ပါဘူး။ပြောရရင်စစ်ကောင်စီလက်အောက်မှာကိုဗစ်ကာကွယ်ဆေးထိုးနှံရေးအစီအစဉ်ဖီအိုဖီအဲဖြစ်သွားတယ်လို့အောင်မြင်မှုလည်းမရတော့ပါဘူး။အဲ့ဒီလိုအခြေအနေအောက်မှာကိုဗစ်ကူးစက်ခံရသူအရေအတွက်တိုးလာတယ်လို့ကာကွယ်ရေးဝန်ကြီးဌာန Defense Service Medical Research Center ရဲ့ဓာတ်ခွဲစစ်ဆေးချက်အရကိုဗစ် -19 မျိုးဗီဇပြောင်းလဲနေတဲ့ပိုးတွေ့သူ11ယောက်ရှိနေပြီးအိန္ဒိယ၊အမေရိကန်၊ပြင်သစ်၊ဂျာမနီ၊စပိန်၊အိုင်ယာလန်နဲ့ဆွစ်ဇာလန်ကပိုးပြေကူးစက်မြန်တဲ့မျိုးဗီဇပြောင်းဗိုင်းရပ်စ်တွေလို့ဆိုထားပါတယ်။ဒါအပြင်နောက်ပိုင်းဗိုင်းရပ်စ်ပိုးကူးစက်မှုတွေဟာစာသင်ကျောင်းတွေမှာဖြစ်ပေါ်နေတာကြောင့်စစ်ကောင်စီရဲ့ကျောင်းတွေအတင်းပြန်ဖွင့်ဖို့ဖိအားပေးလုပ်ကင်နေမှုတွေကလည်းကိုဗစ် -19 ပြဿနာအတွက်စိုးရိမ်စရာဖြစ်စေပါတယ်။
တကယ်တော့ COVID-19 ပြဿနာဟာကျန်းမာရေးဆိုင်ရာပြဿနာဖြစ်တဲ့အတွက်အစိုးရနဲ့ကျန်းမာရေးဌာနကဆရာဝန်တွေပါမောက္ခတွေစီးဝန်ထမ်းတွေစီးစီးလုံးလုံးကင်တွေဖြည့်ရှင်းရမယ့်ပြဿနာမျိုးပါဒါရင်မကပြည်သူတရားလုံးနဲ့ဆိုင်တဲ့ပြဿနာလည်းဖြစ်နေပြန်တဲ့အတွက်ပြည်သူတွေကိုစီးအောင်ပြီးပြည်သူတွေရဲ့ပူးပေါင်းပါဝင်မှုအားနဲ့ဖြည့်ရှင်းရမယ့်ပြဿနာမျိုးလည်းဖြစ်ပါတယ်ဒါပေမဲ့လက်ရှိမြန်မာနိုင်ငံမှာဗိုလ်ချုပ်မှုကြီးမေးအောင်လှိုင်တဲ့စစ်ကောင်စီကအာဏာသိမ်းတာကိုမကြိုက်လို့ဒီပေါင်းစုံနဲ့ဆန့်ကျင်ဆန္ဒပြနေတဲ့ပြည်သူတွေကိုရန်သူတွေလိုသဘောထားပြီးပြစ်ခတ်သတ်ဖြတ်ဖမ်းဆီးနှိပ်စက်ထောင်ချလုပ်နေတာကိုဗစ် -19 တိုက်ဖျက်ရေးမှာရှေ့တန်းကနေပါဝင်ခဲ့တဲ့ဆရာဝန်ပါမောက္ခကျန်းမာရေးဝန်ထမ်းတွေကိုချီးမြှောက်ပြီးအလုပ်အတူလုပ်ရမယ့်အစားရန်သူတွေသဖွယ်ဝရမ်းထုတ်ဖမ်းဆီးထောင်ချဆေးကုသခွင့်လိုင်စင်ရုပ်သိမ်းစတာတွေလုပ်နေတာကြောင့်မြန်မာနိုင်ငံရဲ့ကိုဗစ် -19 တတိယလှိုင်းအန္တရာယ်ဟာအတော်လေးဆိုးရိမ်နေရပြီဖြစ်တယ်လို့ပြည်သူတွေဘေးဒုက္ခအကြီးကျယ်ရောက်ကြရမယ့်အခြေအနေမျိုးလည်းဖြစ်ပေါ်လာနိုင်ကြောင်းပ
ါဦးစစ်တော်မြေရဲ့ဒရင်သုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတော့မြန်မာပြည်မှပေးစာများအစီအစဉ်လှည့်ကြလာပါပြီဒီကနေ့ကြောက်တဲ့ဖခင်များနေ့အထိမ်းအမှတ်ဖြစ်တဲ့မြန်မာပြည်မှပေးစာများ2အစီအစဉ်ကိုမအေးသနာကြောင့်တင်ဆက်ထားပါတယ်ခင်ဗျာ
မင်္ဂလာပါရှင်။ဖခင်များနေ့ရောက်လာပြန်ပါပြီနော်။နှစ်တစ်နှစ်ရဲ့ဇွန်လတတိယတနင်္ဂနွေဟာကမ္ဘာပေါ်ကဖခင်တွေရဲ့ကြီးမားတဲ့မြေတားကိုဂုဏ်ပြုသတ်မှတ်တဲ့ဖခင်များနေ့မလို့ဒီနေ့ဒီရက်ရောက်ပြီဆိုရင်သားသမီးတွေကဖခင်စီဆက်သွယ်ပြီးတော့အမတ်တရားဂါရဝပြုတတ်ကြပါတယ်။ဖခင်မရှိတဲ့သူတွေကလည်းဖခင်ရဲ့ဂျေဇုကိုဒီလိုနေ့ရက်မျိုးမှာအထူးအောက်မေ့တတိယတန်တာတတ်ကြတာပါနော်။ No yet ye gong ga feva Nieran lo sha cha ma du What that na yo song tu mien du Kle te yao tai a pit kin ne to no a pe Pe tha twa ge da ja ge ba mi lo ye la de tora shin ga ro u tu tu so le tora shin phit ba yin Chano pe pe name u win chaw wa he
a pe chano a pe ko tri ya de အဖေချစ်ဆုံးသားကြီးတယောက်အနေနဲ့အဖေထားတော်ခဲ့တဲ့လွန်ခဲ့တဲ့နှစ်30လောက်ကအချိန်ကိုတာခုတက်ပြီးသတိရမိရဲ့အဖေကျွန်တော်တို့နဲ့လမ်းခွဲတဲ့နေ့မှာအဖေပြောခဲ့တဲ့ငါသားကြီးလာလို့ရှိရင်နားလည်လာလိမ့်မယ်ဆိုတဲ့စကားကိုတာခုချိန်ထိပြန်ကြားအောင်စေသတိရစေပါအဖေအခုဆိုရင်တားရဲ့ဘဝရစီချောင်းထဲမှာစုံစမ်းကူးခတ်ရင်းနဲ့မိသားစုတစ်ခုပန်ဆိုင်ခဲ့လို့အဖေရဲ့မြည်အကြီးအောင်မှအင်းအောင်ကြသွားခဲ့ပြီဖေကျွန်တော်ချစ်ဆုံးအဖေတယောက်တက်ရှိထင်ရှားရှိသလိုရှိရင်ကျွန်တော်စီပြန်လာခဲ့ပြီပါကျွန်တော်နဲ့ကျွန်တော်မိသားစုအဖေတက်ရှိထင်ရှားပြန်လာမယ့်ရက်ကိုမျှော်လင့်ချက်နဲ့စောင့်နေပါတယ်ဖေ
အဖေများနေ့အတွက်အဖေအတွက်ချမ်းမြေ့စေချောင်ပြောပေးစေခြင်းပါတယ်လို့ရေးလာတဲ့သောရရှင်ကတော့ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ကဇော်ဝင်းကျော်ဖြစ်ပါတယ်။ယူမန်ဆိုတဲ့သောရရှင်ကလည်းအဖေဦးထန်ကီလင်းခေါ်မိုးလင်းကိုပြောခြင်းပါတယ်။တမီးတို့မိသားစုပေါ်မှာအမြဲတမ်းချစ်ခင်လမ်းပြပေးတဲ့ချစ်ဖေဖေကိုအရန်ချစ်ပါတယ်။အဖေကြီးအသက်ရှည်ပါစေပျော်ရွှင်ပါစေလို့ဆုတောင်းပါတယ်တဲ့။ဤသေးဖြူဆိုတဲ့သောရရှင်ညီမငယ်ကတော့ဖေဖေကိုချစ်ပါတယ်လို့ဗဇက်ကတခါမှမပြောဘူးတဲ့အတွက်တောင်းပန်ခြင်းပါတယ်တဲ့။ကျမဟောက်တောင်းဖူပါဆိုတဲ့သောရရှင်ကတော့စကိုင်းထိုင်ထက်ပိုင်းကလေးမျိုးနဲ့ကြံဆက်ကုန်ကြီးရွာမှာနေထိုင်တဲ့အဖေဥပြတ်တော်ကိုနောင်နေပေါင်းများစွာကျမ်းမာချမ်းသာပါစေအလုံးများအဆင်ပြေပါစေလို့ဆုမွန်ကောင်းပေးပို့လိုက်ပါရဲ့ရှင်ဆိုပါဆိုပြစကိုင်းတိုင်းကစာရေးလာတဲ့တော်ရရှင်ကလည်းကဏီနယ်မှာနေတဲ့အဖေအတွက်တချင်းလေးတောင်းစီလိုပါတဲ့ကိုလေးဖြူတီဆိုထားတဲ့အဖေဆိုတဲ့တချင်းလေးထုတ်လွှင့်ပေးစီခြင်းပါတယ်ကွယ်လွန်ခဲ့တဲ့အဖေအတွက်အလွမ်းပြေနာစင်ဖို့ပါတဲ့ကျွန်တော်နာမည်ဂျေးစ်ပါလို့ရေးလာတဲ့တော်ရရှင်ကတော့ကရားပြည်နယ်ဖရူဆိုမြို့နယ်ခောပရာကျေးရွာကဖေဖေဥပါစကွဲလက်အတွက်ပါတဲ့ကျွန်တော်ထိုင်းမှာအလုပ်သွားလို့ရင်းနဲ့ဖေဖေနဲ့ဝေးနေရပါတယ်ဒါမဲ့လည်းဖေဖေရေတာအဝေးတနေရာကနေဖေဖေကိုဆူတောင်းပေးပါမယ်ဖေဖေနေကောင်းချမ်းမာပြီးတော့လုံရင်ဆန္ဒတွေပြေဝပါစေကျေးဇူးလွန်ကြီးမားလှတဲ့ဖေဖေရဲ့မေတ္တာတရားနဲ့ကရုဏာတရားတို့ကိုတားပြတော့မှမေ့ပစ်ဖို့ရှိမယ်မဟုတ်ပါဘူးချစ်တော်ဖေဖေတဲ့အဝေးရောက်သမီးခင်ဆန်းလင်းကတော့ Good morning မှာ VOE စင်ကူကနေအမြင်နဲ့အားပေးနေပါတယ်အဝေးကနေအဖေကိုကတော့ကျင်လို့ပါကာရောကပြုချင်ပါတယ်တဲ့ဖေဖေဥငွေလင်းကြပါတယ်နော်ကချင်ပြည်နယ်ကသောရရှင်ဖြစ်တဲ့တားဖြစ်သူဦးတူခေါင်ကတော့အဖေဖြစ်တဲ့ဦးကောဘရန်ရှောင်းအတွက်အဖေများနေ့မှာအဖေကိုအရင်ချစ်ကြောင်ပြောပေးပါ VOE တဲ့ဟုတ်ကဲ့လေးလိုင်းကနေတဆင်ပြောလိုက်ပါရဲ့ဦးတူခေါင်ရေဖောင်းငယ်မရှိတော့တဲ့သားသမီးတွေကတော့ဒီနေ့ဒီရက်ရောက်ပြီဆိုရင်မရှိတော့တဲ့အဖေတွေကိုမှန်းဆတန်တာပြီးတော့လွမ်းဆွမြည်ရေဝဲကြရတာပါကျွန်တော်နာမည်မောင်တုံညပါကျွန်တော်အဖေဥပဝင်းမှာဆိုပြီးရေးလာတဲ့သောရရှင်ကတော့ဖေဖေကောင်းရာသူကရီရောက်နေမယ်လို့ယုံကြည်ပါတယ်တဲ့
ကျွန်တော်အသက်55 66စက္ကန့်ဒီ3နှစ်လောက်ပဲအဖေနဲ့အတူလက်ပုံးစရီးနေခဲ့ရပါတယ်။အဲဒီ3နှစ်အတွင်းမှာအဖေကကျွန်တော်ကိုဘာသာရေးအသိတွေပေးခဲ့တယ်။ဘာသာရေးတွေလုပ်စေခဲ့တယ်။ဒါကြောင့်မလို့ကျွန်တော်လူဘဝမှာလူသားပိသားစွာလူချင်းဝင်တဲ့အညီနေနိုင်ခဲ့လို့စိတ်ချမ်းသာစွာနေရပါတယ်။အခုကျွန်တော်အဖေမရှိတော့ပါဘူး။ကျွန်တော်အဖေကျေးဇူးတွေအမြဲအောင်းမိပြီးတော့ညာတိုင်းအဖေကိုရှစ်ခိုးအိတ်လိုပဲအဖေအတွက်လည်းကုသိုလ်တွေပြုလုပ်နေပါတယ်။အဖေကောင်းရာသုခသီရောက်မယ်လို့ယုံကြည်နေပါတယ်။
စကိုင်းတိုင်းမင်းကြီးမြို့နယ်တောင်တွင်းဒေသမြို့မခုံသာရွာကအဝေးရောက်ကြုံမိုးနိုင်ခေါ်မုံမူကတော့သူလဲသူ့အဖေမရှိတော့ပါဘူးဆိုပြီးတော့ဒီလိုစိတ်မကောင်းစရာစာလေးရေးလာပါတယ
်ပထမဦးဆုံးအဖေကိုကျေးဇူးတင်တယ်လို့ပြောပြစီကျွန်တော်ကဖေဖေကိုကျေးဇူးတင်စကားပြောနေပေမဲ့ဖေဖေကတော့သားကိုနှုတ်မဆက်ပဲဒေါကကြီးတွေကနေထွက်သွားတာ16နှစ်တိတိရှိနေပါပြီဖေဖေရဲ့ကျေးဇူးတွေကြောင့်ရောင်စုံမီးတွေထိန်ထိန်လင်းနေတဲ့မြို့ပြကြီးရဲ့အလယ်မှာရပ်တည်နိုင်ပါပြီအခုလိုရာသီမှာဆိုရင်ဖေဖေကြိုက်တတ်တဲ့ညစ်ပလောဟင်းပဲရီဘွားကျော်ရှောက်ရည်နဲ့ငပိဖြော်လေးစားရတိုင်းဖေဖေကိုသတိရမိပါတယ်ဖေဖေရဲ့စကိုင်းတိုင်းတောင်တွင်းကြီးမြို့မရွာကအကိုကြီးတောက်ထွန်းအမခင်သန်းစိန်နဲ့အမကြီးခင်သန်းနုတို့ကိုစားဒီလောကကြီးထဲမှာခြေချခွင့်ရလို့ဖေဖေကိုကျေးဇူးတင်ပါတယ်လို့သားပြောလိုက်ပြစီဗျာ
သားဖြစ်သူမောင်နိုင်ကတော့ကျွန်တော်နေ့တိုင်းသတိရပြီးတရက်မှမမေ့ပါဘူးအဖေတယောက်အနေနဲ့အနှွေးထွေးဆုံးမြတ်တာတွေပေးခဲ့တဲ့အဖေကိုသတိရရင်နဲ့
အဖေဖြစ်စေခြင်းတဲ့ဆန္ဒတွေဖြည့်ဆည်းနိုင်မှုစူးစမ်းရင်းနဲ့အဖေလိုဖခင်မျိုးဖြစ်အောင်စူးစမ်းနေပါတယ်ဆိုပြီးတော့တားဖြစ်တဲ့မောင်နှံတမလွန်ကအဖေစီကိုတိုင်တယ်ပြီးတော့ပြောလာပါတယ် I miss you daddy ဆိုပြီးတော့သူ့ဖေဖေကိုတန်းတာပြီးတော့စာရေးလာတဲ့ညမကတော့တမိကြီးခင်ခင်အလံဖြစ်ပါတယ
်ဖေကြီးရေအခုချိန်မှာဖေကြီးစီကတမိကြီးနေကောင်းလားဆိုတဲ့အတန်ကြားဝင်ရချင်ပါတယ်ဘဝမှာသေခွဲတွေနဲ့ဆုံးရှုံးမှုတွေနဲ့မမြဲခြင်းသင်္ခါရနဲ့ထိတ်တိုက်မကြာခဏတွေ့ရပေမဲ့ဖခင်ကိုဆုံးရှုံးရတဲ့ဒုက္ခကတော့အပူလောင်ဆုံးပါပဲအဖေကြီးစိတ်မပူပါနဲ့နော်အမေကိုတမီးတို့ညီမနဲ့ရောက်ဆက်ပြီးတော့ဆောက်ရှောက်ပါမယ်အဖေကြီးရောက်လေရာဘုံဘဝမှာအေးချမ်းပါစေနောင်ဘဝမှာပြန်ဆောင်ဝင်ရမယ်ဆိုရင်လေအဖေကြီးကိုဖခင်တယောက်အနေနဲ့အနီးကပြုစုဆောက်ရှောက်နိုင်တဲ့တမီးကြီးဖြစ်ပေးရစေ I miss you dad
နောက်ထပ်တော်ရရှင်စကိုင်းတိုင်းကနေနေကတော်ရရှင်ကိုမြင့်မော်ဆိုကတော့အဖေနဲ့မှာတချင်းတောင်းကျင်လို့ပါကိုလေးပြူတည်ဆူထားတဲ့အဖေဆိုတဲ့တချင်းလေးထုတ်လွှင့်ပေးစီခြင်းပါလေလွန်ခဲ့တဲ့၅နှစ်ကကွယ်လွန်ခဲ့တဲ့အဖေအတွက်အလွမ်းပြေနားဆင်မှုပါဝိုင်းတော်သားရဲ့အားလုံးကျန်းမာချမ်းသာလိုရာဆန္ဒပြကြပါစေတဲ့ယေရှုတင်ပါတယ်ရှင်ပဲခူးတိုင်းသဲကုန်းမြို့နယ်အင်းမော်ငယ်အုပ်စုအင်းမော်ကြီးရွာကဖေဖေဦးကံမြင့်တွေတားသမီးတွေကတော့ဖေဖေကျမ်းမာပါစေအသက်ရှင်အနာကင်းပါစေအရန်လဲချစ်ပါတယ်ဆိုပြီးတော့မေတ္တာတိလက်ဆောင်ပါလာပါတယ်ရှင်သားသမီးတွေကငယ်ကမိခင်တွေကကြွေးမွေးတုတ်တင်ပြုစုတတ်တယ်လို့ဖခင်တွေကတော့သူတို့ရဲ့ဦးဆောင်မှုနဲ့ကလေးငယ်ကိုဘွားကြီးတဲ့ကိုဆွဲခေါ်ပေးတတ်ကြသူတွေဖြစ်ပါရဲ့နော်ဒါကြောင့်ဖေဖေကျေးဇူးမမေ့ပါလို့သားသမီးတွေကပြောတတ်ကြတာပါဆိုင်းနေတဲ့အောင်ဆိုတဲ့သွားရှင်ကတော့ဖေဖေဖြစ်တဲ့ဦးမြင့်အောင်အတွက်ဖခင်ကိုကာရဝပြုခြင်းပါတယ်ဆိုပြီးရေးလာပါတယ
်ဆဆချင်းနေနဲ့အဖေအသက်ရှည်ကျန်းမာပါစေလို့ဆုတောင်းပေးပါစေအဖေသားကိုဟိုးငငယ်ကဘိုက်ပေါ်တင်ထားခဲ့တာအဖေဘိုက်ပေါ်မှာအိတ်ခဲစားခဲ့တာတွေအဖေကျွန်တော်ကိုကြွေးမွေးခဲ့ရတဲ့ကျေးဇူးဒါလုံးဝမမေ့ပါဘူးကျွန်တော်တနေ့အဖေကိုကျေးဇူးပြန်ဆက်မှာပါအဖေနာမှာဘယ်သူမှမရှိတော့ရင်တော့မှအဖေဘေးနာမှာကျွန်တော်ရှိနေမှာပါအဖေကိုသိချစ်ပါတယ
်ရန်ကုန်မြို့ဆန်းကြောင်းမြို့နယ်မှာနေထိုင်တဲ့ကိုအောင်ပြည့်ဖြူကတော
့ဘဝတစ်ချောင်းလုံးလိုလေလေမရှိဖြစ်စည်းဆက်လျှောက်တင်ကြားလမ်းညွှန်ပေးခဲ့တဲ့ချစ်ဖေဖေဦးမောင်တောင်းဘဝတစ်ချောင်းလုံးမှာချစ်တဲ့ချစ်စနီးသားသမီးမြင်းမြင်းများနဲ့အသက်ထက်ဆုံးပျော်ရွှင်စွာနေထိုင်သွားနိုင်ပါစေယောဂကပ်ပေးကင်းဝေးချမ်းသာပါစေလို့ကျေးဇူးတင်ဆုတောင်းပေးလိုက်ရပါတယ
်တမလွန်ဘဝရောက်နေပြီဖြစ်တဲ့ဖေဖေကိုဂတိပြုလာတဲ့သားသမီးတွေကတယောက်ကတော့နေပြည်တော်ကဖေဖေချစ်တဲ့တောင်းငယ်ကိုဗင်းသားဖြစ်ပါတယ
်ဘာရင်ထဲမှာတော့ဖေဖေကထာဝရရှင်သန်နေမှာပါဖေဖေမရှိတော့တဲ့နောက်ပိုင်းမှာဒါအရင်ကတည်းကဖေဖေမေတ္တာကိုပို့ပြီးနားလည်ခဲ့တယ်လို့ဒါနောင်တကြီးမားစွာရခဲ့ပါတယ်ဖေဖေဒါအရင်ကတည်းကလည်းအလုပ်ကျိုးသွားတယ်ဖေဖေမိမိကိုလည်းဒါအရင်ကတည်းကပို့ပြီးကြီးစိုက်ပါတယ်ဖေဖေကောင်းငယ်ဘုံဘဝမှာစိတ်ဖြောင်းဖြောင်းနဲ့သာနေပါဒါအကုန်ဆင်းပြေးပါတယ်လောကရန်ရိုက်ခတ်မှုတွေကိုလည်းဒါကောင်းကောင်းခံနိုင်နေပါပြီဖေဖေဘဝမှာရှိကြတဲ့ဖေဖေများလည်းစိတ်ချမ်းသာခြင်းကိုယ်ကြီးချမ်းသာခြင်းနဲ့ပြည့်စုံကြပါစေ
သောရှင်မက်ရွှေဝင်ကတော့ကျမဖေဖေကရခိုင်ပြည်နယ်တောင်ကုန်းမြို့မှာနေထိုင်ပါတယ်ဖေဖေအတွက်သတိရခြင်းမောင်းများစွာနဲ့မေတ္တာတိလက်ဆောင်တစ်ပုဒ်ပါခြင်းပါတယ်ဆိုတော့တချင်းလေးတစ်ပုဒ်တောင်းလာပါတယ်ရှင်အဝေးရောက်သမီးလေးဤကတော့အဖေများနေမှာဖေဖေဦးအောင်စိုးမြင့်ကိုသတိရနေပါတယ်လို့ဆိုလာပါတယ်ပုံမှန်ဆိုရင်ဒီအချိန်အိမ်ပြန်လာလေးရှိပေမဲ့မရေရတဲ့အချိန်တွေကြာဒီနှစ်တော့အဝေးကပဲဆူတောင်းပေးလိုက်ပါတယ်နော်အမြဲတမ်းအားပေးတတ်တဲ့ဖေဖေကြောင့်စိတ်ခွန်အားတွေတိုးရပါတယ်။စားကောင်းတာလေးတွေစားတိုင်းဖေဖေကိုအမြဲတတိရနေပါတယ်။ဖေဖေရဲ့မေတ္တာတွေအတွက်ကျေးဇူးပါလို့ပြောချင်ပါတယ်ရှင်နဲ့။ဖီယိုကိုစာရင်းနေကြကိုရင်းလွင်ကတော့
ဒါယာမဲ့နှလုံးသားပိုင်ရှင်နေဖြစ်တဲ့အဖေနဲ့အမေရဲ့မေတ္တာစေစနာကြောင့်သားဒီလောကရဲ့လူဖြစ်ခွင့်ရခဲ့တာပါ။ဖေများနေ့မှာကပအဖေများနဲ့အတူကျွန်တော်ဘာဘာကိုလည်းဒီလေလိုင်းကနေပြီးတော့ရှ िख ိုးကြတော့ပါတယ်။အမြဲတမ်းကြမ်းမာပျော်ရွှင်ပါစေ
။နာဂတောင်တဲ့နန်းရုံမြို့မှာတာဝန်ထမ်းဆောင်နေပါတယ်ဆိုတော့တားဖြစ်တဲ့ကိုသိန်းတန်းထွန်းကတော့ကလေးမြို့နယ်မြောက်စည်းရွာမှာနေတဲ့အဖေဖြစ်တဲ့ဦးဖေအောင်အတွက်ပါတယ်အဖေကိုတာဝန်ကြရနေရာကနေပြီးတော့အဖေများနေမှာကတော့ရင်းနဲ့အဖေသားသမီးမြင်းမြင့်တွေနဲ့အတူကျမ်းမာပျော်ရွှင်ပါစေလို့လည်းဆုတောင်းစကားလေး VOE ကတဆင်ပါခြင်းပါတယ်နန်းရုံမြို့ကကိုသိန်းတန်းထွန်းအဝေးကအဖေဖေကိုလှမ်းမြော်ပြီးတော့ရှ िख ိုးဦးချကတော့လာပါတယ်ရှင်မောင်ဖခုရဲ့ဆိုရိုးလေးတစ်ခုအတိုင်းဆိုရင်တော့အဖေဟာတားဖြစ်သူအတွက်ပထမဦးဆုံးတည်ရဲ့ကောင်းတမီးဖြစ်သူအတွက်ပထမဦးဆုံးချစ်သူဖြစ်ပါလေတဲ့ဟုတ်ပါတယ်ဘဝကိုဥဆောင်လမ်းပြချစ်ချင်းမြတ်တာပေးစွမ်းနဲ့ဖခင်မှာများသောအားဖြင့်ချစ်တာတွေကိုတည်တည်တတ်တာမဖွဲ့နှဲ့ရပေမဲ့ နောက်ကျောင်းကနေပြီးတော့ထောက်ခံပေးထားတဲ့ဖခင်တွေကိုဒီအစီအစဉ်လေးနဲ့ဥညွတ်ပါရစေရှင်။ဖခင်ချစ်ချင်းလောကအလင်းဖြစ်ပါစေနော်။
ရှိရှုနာဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးသတင်းတွေကသူတားဆိုတဲ့အစီအစဉ်ကိုကျွန်မညိုညိုလင်းကတင်ဆက်ပေးထားပါတယ်။ဒီတစ်ပတ်မှာတော့နိုင်ငံ내ပြည်သူတွေအတွက်အသက်အိုးအိမ်စည်းစိမ်ကိုအကာအကွယ်ပေးဖို့ဖွဲ့စည်းထားတယ်ဆိုတော့နိုင်ငံတကာကစစ်တပ်တွေအကြောင်းပြောပြပေးထားပါတယ်ရှင်။ စ်တပ်ဆိုတာအမြဲတွန်တွင်းနေတဲ့အကြောင်းအရာတစ်ခုပါ။ကမ္ဘာနိုင်ငံတိုင်းလူလူမှာနိုင်ငံရဲ့လုံခြုံရေးနိုင်ငံသားတွေရဲ့အသက်အိုးအိမ်စီးစိမ်ကိုကာကွယ်စောင့်ရှောက်ပေးဖို့အတွက်စစ်တပ်ကိုဖွဲ့စည်းထားကြတယ်လို့ဆိုပါရယ်။ဒီလိုနိုင်ငံတွေမှာစစ်တပ်တွေထားရှိတဲ့အခါတချို့နိုင်ငံတွေကတော့စစ်တပ်အင်အားအရေးအတွက်နည်းနည်းပဲလိုအပ်သလောက်ထားကြတယ်လို့တချို့နိုင်ငံတွေကတော့စစ်တပ်အင်အားကိုအရေးအတွက်ကောအရေးချင်းမှကြီးကြီးမားမားဖြစ်စီထားတာတွေ့ကြရပါတယ်။ကမ္ဘာပေါ်မှာစစ်တပ်အင်အားကိုအရေးအတွက်နဲ့ကြည့်မယ်ဆိုရင်တော့2022ခုနှစ်အတွင်းလေ့လာချက်တွေအရစစ်တပ်အင်အားအများဆုံးနိုင်ငံကကမ္ဘာပေါ်ကလူဦးရေအများဆုံးနိုင်ငံတစ်ခုဖြစ်တဲ့မြန်မာအိမ်ကြီးချင်းတရုတ်နိုင်ငံဖြစ်ပါတယ်။တနိုင်ငံလုံးအတိုင်းအတာနဲ့စစ်တီအင်အားနှစ်သန်းနှစ်သိန်းနီးပါးရှိပါတယ်။ဒုတိယနေရာမှာရှိနေတာကတော့ကမ္ဘာပေါ်မှာလူဦးရေဒုတိယအများဆုံးနိုင်ငံဖြစ်ပြီးတော့သူကလည်းမြန်မာအိမ်ကြီးချင်းနိုင်ငံတစ်နိုင်ငံပဲဖြစ်တဲ့အိန္ဒိယနိုင်ငံဖြစ်ပါတယ်။စစ်တပ်အင်အားတသန်း၄သိန်းကျော်ရှိပါတယ်။အမေရိကန်ပြည်အောင်စုကတသန်း၄သိန်း၊မြောက်ကိုရီးယားကတသန်း၃သိန်း၊ရုရှားကတသန်းကျော်ရှိပါတယ်။ဒါကတော့ကမ္ဘာမှာစစ်တီအင်အားအများဆုံးရှိတဲ့နိုင်ငံတွေပါ။မြန်မာနိုင်ငံပါဝင်တဲ့အာဆီယံနိုင်ငံတွေထဲမှာတော့ဗီယက်နမ်နိုင်ငံကအင်အား၄သိန်း၂တောင်းကျော်နဲ့အများဆုံးပါပဲ။မြန်မာစစ်တပ်ကတော့အင်အား၄သိန်းကျော်နဲ့ဒုတိယအများဆုံးဖြစ်တယ်လို့လေ့လာချက်တွေကဆိုပါတယ်။ဒီလိုအရေးအတွက်ကိုမကြည့်ပဲစစ်အသုံးစရအများဆုံးသုံးဆွဲနိုင်မှုခေတ်မီနည်းပညာနဲ့စစ်လက်နက်ပစ္စည်းအကောင်းဆုံးအများဆုံးသုံးနိုင်တဲ့ကမ္ဘာပေါ်ကအင်အားအကြီးဆုံးစစ်တပ်တွေရှိတဲ့နိုင်ငံတွေထဲမှာတော့အမေရိကန်ပြည်ထောင်စုကထိတ်ဆုံးနေရမှာရှိနေပါတယ်။အဲဒီနောက်မှာတော့ရုရှား၊တရုတ်၊အိန္ဒိယနဲ့ဂျပန်နိုင်ငံတို့ရှိနေတာပါ။အခုလိုအင်အားကြီးမားတဲ့စစ်တပ်ကြီးတွေရှိတဲ့နိုင်ငံတွေရဲ့စစ်အသုံးစရိတ်ကိုကြည့်မယ်ဆိုရင်တော့2022ခုနှစ်အတွက်အမေရိကန်ပြည်အောင်စုရဲ့စစ်အသုံးစရိတ်ကအမေရိကန်ဒေါ်လာဘီလီယံ850သုံးဆွဲပါတယ်။နိုင်ငံရဲ့လူမှုဖူလုံရေးအစီအစဉ်တွေနဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်တွေအတွက်သုံးဆွဲမှုပြီးရင်အများဆုံးသုံးတဲ့ကဏ္ဍပါပဲ။နိုင်ငံ GDP ရဲ့300ခန့်နှုန်းကျော်သုံးဆွဲတာပါ။ဒုတိယအများဆုံးစစ်အသုံးစရိတ်သုံးဆွဲတဲ့နိုင်ငံကတော့တရုတ်နိုင်ငံပါ။ဒီနှစ်မှာအမေရိကန်ဒေါ်လာ238ဘီလီယံသုံးပါတယ်။ဆော်ဒီအာရေဗျကတော့စစ်အသုံးစရိတ်အမေရိကန်ဒေါ်လာ 68.6 ဘီလီယံသုံးဆွဲပြီးတတိယအများဆုံးသုံးတဲ့နိုင်ငံအဖြစ်ရှိနေတာပါ။အခုလိုနိုင်ငံကြီးတွေအပြိုင်ဆိုင်စစ်တပ်အင်အားတိုးချဲ့လာနေတဲ့အချိန်မှာပဲကမ္ဘာပေါ်မှာစစ်တပ်ဖွဲ့စည်းထားတာလုံးဝမရှိတဲ့နိုင်ငံနဲ့တချို့ကတော့လိုအပ်လာတဲ့အခါရဲတွေနဲ့ပြည်သူတွေကစစ်တပ်အသွင်ပြောင်းတဲ့နိုင်ငံပေါင်း36နိုင်ငံရှိတယ်လို့လည်းသုတေသနပြုထားမှုတွေကဆိုပါတယ်ရှင
်။တနင်္ဂနွေနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်ပြီးတော့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါဦးမယ်။မနက်ငါးမှာစစ်တပ်ကအာဏာသိမ်းလိုက်တာ၅လနေပါရှိလာပြီဖြစ်ပေမဲ့စစ်ကောင်စီဘက်ကအကြမ်းဖက်ပစ်ခတ်မှုတွေနဲ့ဖမ်းဆီးထိန်းသိမ်းမှုတွေဆက်ရှိနေပါတယ်။တစ်ဖက်မှာလည်းစစ်အာဏာရှင်စနစ်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေပုံစံမျိုးစုံနဲ့မြို့နယ်အတော်များများမှာဒီကနေ့ထိဆက်လက်ပြုလုပ်နေကြဆဲပါ။မနေ့ဇွန်လ19ရက်နေ့ကစကိုင်းတိုင်းဒေသကြီးကလေးမြို့မှာစစ်ကောင်စီတပ်တွေကအကြမ်းဖက်ပစ်ခတ်ဖမ်းဆီးခဲ့တဲ့အတွက်အသက်15နှစ်အရွယ်လူငယ်2ဦးအပါအဝင်အနည်းဆုံး4ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တဖက်မှာစစ်ကောင်စီဘက်ကအဲ့ဒီလိုအကြမ်းဖက်ပစ်ခတ်မှုတွေရှိနေပေမဲ့လည်းဒီကနေ့မှာတော့ကလေးမျိုးကန်အနည်းဆုံး100လောက်လမ်းမပေါ်ထွက်ပြီးဆေးအာဏာရှင်ဆန့်ကျင်ရေးဆန္ဒပြခဲ့ကြပါတယ်။ကိုဗစ်ကူးစက်မှုအရှိန်မြင့်ဖြစ်ပေါ်နေတဲ့ကြားမှာပဲကလေးမျိုးကန်တွေအခုလိုချစ်တဲ့ဆန္ဒပြနေကြတာပါ။မနေ့ဇွန်လ19ရက်နေ့ညမှာပဲရန်ကုန်မြို့ဗဟန်းမြို့နယ်အတွင်းစစ်ကောင်စီကပစ်ခတ်မှုကြောင့်73နှစ်အရွယ်လူငယ်တဦးသေဆုံးခဲ့ပါသေးတယ်။အချိန်ထဲမှာပဲဆေးအာဏာရှင်ဆန့်ကျင်ရေးဆန္ဒပြခွဲတွေကတော့တချို့မြို့တွေမှာပုံစံအမျိုးမျိုးနဲ့ဆက်ရှိနေဆဲပါ။ဒီကနေ့ဇွန်လ20ရက်နေ့မှာရန်ကုန်တိုင်းဒေသကြီးရွှေပြည်သာမြို့နယ်ကအတံမတိတ်အလံမလိတ်ဝန်ထမ်းပေါင်းစုံတပိတ်ဟာဆေးအာဏာရှင်ဆန့်ကျင်ရေးချစ်တဲ့ဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့နေ့မှာပဲဖမ်းဆီးထိန်းသိမ်းခံထားရတဲ့ဩစတြေးလျနိုင်ငံသားရှောင်းတန်နယ်ရဲ့အမှုကိုပွင်လင်းမြင်သာမှုရှိစွာနဲ့တရားမျှတစွာစစ်ဆေးကြားနာဖို့မြန်မာနိုင်ငံကိုတောင်းဆိုထားကြောင်းဩစတြေးလျနိုင်ငံသားရေးဝန်ကြီးမယ်ရီစပိန်ကပြောပါတယ်။အမှုအတွက်ကြားနာစစ်ဆေးမှုဟာမြတ်တမှုရှိပြီးပွင့်လင်းမြင်သာမှုရှိလိမ့်မယ်လို့မျှော်လင့်ကြောင်းအခုသတင်းပတ်တွင်မြန်မာနိုင်ငံမြို့တော်နေပြည်တော်မှာရှောင်းတန်နယ်ရဲ့အမှုကိုကြားနာစစ်ဆေးဖို့ရှိနေတဲ့အချိန်ဝန်ကြီးမယ်ရီစပိန်ကဩစတြေးလျရဲ့ ABC သတင်းဌာနကိုပြောလိုက်တာဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့ဟာကမ္ဘာဒုက္ခသည်များနေ့ဖြစ်ပါတယ်။ကမ္ဘာတဝန်းကဒုက္ခသည်တွေကိုချီးကျူးဂုဏ်ပြုတဲ့အနေနဲ့နှစ်စဉ်ဇွန်လ20ရက်နေ့ကိုကမ္ဘာဒုက္ခသည်များနေ့အဖြစ်ကုလသမဂ္ဂကသတ်မှတ်ထားတာပါ။ ဒုက္ခသည်တွေရဲ့ဘဝကိုစာနာနားလည်ပြီးမျှဝေခံစားနိုင်ဖို့နဲ့သူတို့ရဲ့ဘဝတွေပြန်လည်တည်ဆောက်နိုင်ရေးအတွက်ကြံ့ခံရည်တည်နိုင်စွမ်းကိုအတိမတ်ပြုတဲ့အနေနဲ့ကမ္ဘာဒုက္ခသည်များနဲ့အဖြစ်သတ်မှတ်ထားတာလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့ကြီးဖြစ်တဲ့ UNHCR ကပြောပါတယ်ဒီနေ့ကနေည VOE မြန်မာပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOE အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ် VOE သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်အပေါင်းကင်းဝေးနိုင်ကြပါစေလူရပန်းနိုင်ကိုအမြန်ဆုံးစုခုနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ခင်ဗျာကျွန်တော်ကတော့ဇောင်းဝဲလိုက်ပါ